to the Voice of America in Burmese.
မြန်မာညချမ်းပါဗျာ။ American Bureau of Washington DC မြို့တော် VOA American တန်ကနေမေလ24ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ38 32 52နဲ့လိုင်းဒိုမီတာ190ပြည် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်တင်ပြနေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကပြညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မေဂန်ပြည်တော်စုနယူးယောက်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကြောင့်နေထိုင်လူသေဆုံးမှုနှုန်းဟာ100အောက်ကိုကျဆင်းလာခဲ့ပါတယ်။ဒါဟာမတ်လ24ရက်နေ့ကစပြီးတော့နယူးယောက်ပြည်နယ်မှာနေထိုင်လူသေဆုံးမှုနှုန်း100အောက်ကိုကျဆင်းလာတာဖြစ်ပါတယ်
။ And the number of lives lost is down to 84. 84 is still
လူ84ယောက်သေဆုံးတာဟာတကယ်ကိုဝန်ထဲကြီးကွဲစရာဆိုတာသိကြပါတယ်။ဒါပေမဲ့အချုပ်ပြီးပြောရရင်တော့နေထိုင်လူသေဆုံးမှုနှုန်းကျဆင်းလာတာကတော့နယူးယောက်ပြည်နယ်ဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ရေးလုပ်နေတာတွေအတွက်သတင်းကောင်းဖြစ်တယ်ဆိုပြီးတော့ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကစနေနေ့ကပြောသွားတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲဗိုင်းရပ်စ်စတင်ဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံမှာဆိုရင်လည်းမနေ့စနေနေ့ကနောက်ထပ်ဗိုင်းရပ်စ်ကူးစက်မှုအသစ်မရှိခဲ့တာကြောင့်ဒါဟာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ပတ်သက်ပြီးစတင်သတင်းထုတ်ပြန်ခဲ့တဲ့ဇန်နဝါရီလကစပြီးတော့ပထမဆုံးအချိန်နောက်ထပ်ကူးစက်မှုမရှိတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဗိုင်းရပ်စ်ကူးစက်ခံသူတိတိကျကျ6တန်းကျော်နဲ့သေဆုံးသူ 9,800 ကျော်ရှိပြီးအမေရိကန်ဟာကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်ပါတယ်။အခုဆိုရင်ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုစုစုပေါင်း 5.3 တန်းကျော်နဲ့သေဆုံးသူ 3,400 ကျော်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။ဥရောပဘက်မှာတော့ရုရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်လွန်ခဲ့တဲ့24နာရီအတွင်းလူ153ယောက်သေဆုံးခဲ့တယ်လို့ရုရှားနိုင်ငံကဒီနေ့မှပြောလိုက်ပါတယ်။ဒါဟာရုရှားနိုင်ငံမှာဗိုင်းရပ်စ်ကြောင့်နေထိုင်လူသေဆုံးမှုတွေထဲမှာအများဆုံးဖြစ်ခဲ့တာဖြစ်ပြီးအခုဆိုရင်ဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း 3,500 ကျော်ရှိသွားခဲ့ပြီဖြစ်တယ်လို့ရုရှားရဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကူညီကူတာရေးဌာနကပြောပါတယ်။ဒါပြင်နောက်ထပ်ဗိုင်းရပ်စ်ကူးစက်မှု 8,599 ယောက်ရှိတာကြောင့်အခုဆိုရင်ရုရှားနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 3,400 ကျော်ရှိလာခဲ့ပြီဖြစ်ပါတယ်။အချိန်ထဲမှာပဲဂျာမနီနိုင်ငံမှာဆိုရင်လည်းနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ431ယောက်နဲ့သေဆုံးသူ32ယောက်ရှိခဲ့တယ်လို့ဂျာမနီအစိုးရရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။ဒါကြောင့်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 38,800 ကျော်ရှိသွားပြီဖြစ်ပြီးတော့သေဆုံးသူကတော့ 8,249 ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။အာရှဘက်မှာတော့စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ548ယောက်ထပ်မံတွေ့ရှိခဲ့တယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကဒီနေ့မှပြောလိုက်ပါတယ်။ဒါကြောင့်အခုဆိုရင်စင်ကာပူမှာရောဂါကူးစက်ခံရသူ 32,600 ကျော်ရှိသွားခဲ့ပြီဖြစ်ပါတယ်။ကူးစက်ခံရသူတွေကအများစုဟာအဆောင်ပါနေတဲ့နိုင်ငံသားကအလုပ်လာလုပ်တဲ့သူတွေဖြစ်ပြီးတော့3ယောက်ကတော့အများအနေထိုင်ခွင့်ရထားတဲ့သူတွေဖြစ်ပါတယ်။မလေးရှားနိုင်ငံမှာတော့နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ60ရှိတာကြောင့်စုစုပေါင်း 8,200 ကျော်သွားခဲ့ပြီဖြစ်တယ်လို့မလေးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံမှာလည်းမေလ23ရက်နေ့ကဓာတ်ခွဲနမူနာ468ခုကိုဒုတိယအထောက်အပံ့နဲ့ထပ်မံစစ်ဆေးခဲ့တာအပါအဝင်ဓာတ်ခွဲနမူနာ982ခုကိုစမ်းသပ်စစ်ဆေးခဲ့ပြီးတော့ရောဂါကူးစက်ခံရသူနောက်ထပ်တယောက်မှထပ်မတွေ့ဘူးလို့ကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနကဒီနေ့မနက်မှာပြောကြားထားတာပါ။ဒါကြောင့်မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူ101ယောက်ကုသမှုခံယူပြီးရောဂါပိုးကင်းစင်လာသူ120နဲ့သေဆုံးသူ6ယောက်ရှိတယ်ဆိုပြီးတော့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်မြန်မာနိုင်ငံရဲ့အိန္ဒိယထိုင်းနိုင်ငံမှာဆိုရင်လည်းနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူမရှိဘူးလို့ပြောပါတယ်။အီရန်နိုင်ငံမှာတော့အသက်108နှစ်အရွယ်အမျိုးသမီးတစ်ယောက်ဟာဗိုင်းရပ်စ်ကူးစက်ခံရပြီးနောက်အခုခါမှနေပြန်ကောင်းလာပြီဖြစ်တယ်လို့အီရန်ရဲ့ First Aid Agency ကပြောပါတယ်။အမေရိကန်နိုင်ငံတဝမ်းမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ရှိနေတဲ့ကြားကပဲကြာဆုံးစစ်သည်တွေကိုဂုဏ်ပြုတဲ့ Memorial Day အောက်မေ့ပွဲနေ့အခမ်းအနားကိုနိုင်ငံတဝမ်းမှာမနေ့ဖြန်မေလ25ရက်ဒက်လာနေ့မှာကျင်းပသွားဖို့ရှိနေပါတယ်။ဒါပေမဲ့လည်းဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နိုင်ငံတော်ကမြို့တွေအများပြားမှာပုံမှန်ကျင်းပနေကြတဲ့အတိုင်းချီတက်လမ်းလျှောက်တာတွေ၊ဂီတဖျော်ဖြေပွဲတွေ၊လူစုလူဝေးအခမ်းအနားတွေကိုမလုပ်တော့ဘဲအဲ့ဒီနေရာမှာအင်တာနက်အွန်လိုင်းကနေပဲအခမ်းအနားတွေကျင်းပသွားမှာဖြစ်ပါတယ်။ဒါပေမဲ့လည်း Wisconsin ပြည်နယ်အန်တီဂိုမြို့နဲ့တခြားမြို့တွေကတော့အောက်မေ့ပွဲနေ့ချီတက်လမ်းလျှောက်တဲ့အခမ်းအနားတွေကိုကျင်းပသွားမှာဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်မှုတွေကိုဂျိုတင်ကာကွယ်တဲ့အနေနဲ့လူတွေကိုနှာခေါင်းစည်းတွေတပ်ဖို့နဲ့ကတ်ခွာခွာနေကြဖို့ကိုပြောထားပါတယ်။ဝါရှင်တန်မြို့တော်လွတ်တော်အဆောက်အအုံနောက်ဖက်မြခင်မြမှာကျင်းပတဲ့အောင်မေပွဲနေ့အခမ်းအနားဂီတဖျော်ဖြေပွဲလိုမျိုးတနိုင်ငံလုံးတိုင်းတာနဲ့ကျင်းပတဲ့အခမ်းအနားတွေကိုတော့ပုံစံပြောင်းပြီးတော့အင်တာနက်အွန်လိုင်းကနေပဲထုတ်လွှင့်ပြသသွားမှာဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းလိုမီတာ31 kHz 6833ညไลโดมีเตอร์32 kHz 9339ไลโดมีเตอร์51 kilohertz 985 ရို့ဖြင့်စနစ်တင်းငွေမှာ5လမ်းမီတာ190 kilohertz 1595ရို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများသတင်းအောက်မှာသတင်းဒီကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်မြောက်ကိုရီးယားကောင်းဆောင်ကင်ဂျင်ဦးဒုတိယကြိမ်လူမျိုးဝင်းကနေသုံးဖက်ကြပြတ်ခွေနေတာကြောင့်ကျမကြီးနဲ့ပတ်သက်တဲ့ထင်ကြီးပြီးပြောဆိုမှုတွေထွက်ပေါ်ခဲ့ပြီးနောက်အစည်းအဝေးတစ်ခုကိုဥဆောင်ကျင်းပခဲ့တဲ့အကြောင်းတနင်္ဂနွေနေ့ကနိုင်ငံပိုင်မီဒီယာမှာဖော်ပြခဲ့ပါတယ်။အစည်းအဝေးတွင်နျူကလ িয়ার စစ်ပွဲအနေကဟန်တာရေးအစီအစဉ်ကိုတွေ့ချေးကိစ္စလည်းပါဝင်တယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။သတင်းတပ်ပုံမှာမြောက်ကိုရီးယားကောင်းဆောင်လက်မှတ်ရေးထိုးနေတာမင်းကုန်းပြောနေတာတွေနဲ့ရုပ်မြင်သံကြားကိုလက်ညှိုးထိုးပြနေတဲ့ပုံတွေလည်းပါဝင်ပေမဲ့ရုပ်မြင်သံကြားကပုံတွေကိုတော့စင်ဆာဖြတ်တောက်ထားပါတယ်။နိုင်ငံပိုင်သတင်းဌာနကပုံတွေအရကျမကြီးမကောင်းတဲ့လက္ခဏာမျိုးတော့မတွေ့ရပါဘူး။ဒါဆိုရင်မေလာတရနေ့ကဓာတ်မြေဩဇာစက်ယုံတရုံကိုဖဲချိုးဖြတ်ဖွင့်လင်းပြီးပြီးတဲ့နောက်ပိုင်းမှာပထမဆုံးအကြိမ်သူဟာလူမြင်ခွင်မှာပြန်ပေါ်လာတာပါ။အရင်တစ်ခေါက်ပြောက်ွယ်သွားတော့ကသူ့ရဲ့ကျမကြီးနဲ့ပတ်သက်ပြီးတော့ထင်ကြီးပေးပြောဆိုတဲ့သတင်းတွေထွက်ခဲ့တာမှာတည်ဆုံသွားပြီးဆိုတဲ့သတင်းတွေအထိပါဝင်ခဲ့ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဟာဒီနှစ်ထဲမှာသတင်းသုံးပတ်လောက်လူမြင်ကွင်းကပြောက်ွယ်ခဲ့တာ၃ချိန်ရှိခဲ့ပြီးမြဲအကြောင်းပြချက်တော့မပြီးပါဘူး။အကဲခတ်တချို့ကတော့တခြားကောင်းဆောင်တွေ need to coronavirus ကူးစက်ခံရမှာကိုရှောင်ရှားလိုတဲ့အတွက်လူမြင်ကွင်းမှာအတွေ့နေတာလို့လည်းယူဆကြပါတယ်။မြောက်ကိုရီးယားနိုင်ငံကတော့ coronavirus ကူးစက်မှုမရှိဘူးလို့ကြေညာထားတယ်လို့နိုင်ငံပိုင်မီဒီယာတွေမှာဖော်ပြထားတဲ့ကင်နဲ့တခြားစစ်တပ်ခေါင်းဆောင်တွေရဲ့ပုံတွေမှာလည်းနှာခေါင်းစည်းတက်ဆင်ထားတာမတွေ့ရပါဘူးရှင်။ဟောင်ကောင်မှာအမျိုးသားလူညုံရေးဥပဒေသေးပြဋ္ဌာန်းမှုအစိုးပြုချက်အပေါ်ကန့်ကွက်နေကြတဲ့ဆန္ဒပြသူတွေကိုလူညုံရေးတပ်ဖွဲ့တွေကမျက်ရည်ယိုဘုံတွေမျက်ယူကောင်းရည်တွေတုံးပြီးတော့နှိမ်နင်းခဲ့ပါတယ်။လူညုံရေးဥပဒေမူကြမ်းဟာဟောင်ကောင်ရဲ့လွတ်လပ်ခွင့်တွေကိုထိခိုက်နိုင်တယ်ဆိုပြီးလူပေါင်းရန်နဲ့ချီဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတွေဟာဒီမိုကရေစီရေးဆောင်ဖို့တွေကိုကြွေးကြော်ခဲ့ကြသလိုရဲတပ်ဖွဲ့ကလည်းလူစုလူဝေးလုပ်တာဥပဒေနဲ့မညီချောင်းနဲ့လူစုခွဲခြားဖို့ကိုအတန်ချဲဆက်တွေနဲ့တရီပေးခဲ့ပါတယ်။ခွဲထွက်ရေးနဲ့အဖြစ်အမှောင်လှုပ်ရှားမှုတွေပြည်ပကြားဝင်ဆွဲဖက်မှုနဲ့အကြမ်းဖက်မှုတွေကိုတားဆီးကာကွယ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ဟောင်ကောင်မှာလူညုံရေးဥပဒေသေးပြဋ္ဌာန်းမှုတရုတ်နိုင်ငံကလွှတ်တော်မှာတောက်ကြနေကြပဲအဆိုပြုခဲ့တာပါ။American လက်တော်အမတ်18ဦးအပါအဝင်ကမ္ဘာတစ်ဝှမ်းကထင်ရှားတဲ့နိုင်ငံရေးသမား200လောက်လက်မှတ်ရေးထိုးထားပြီးမနေ့တုန်းကပဲထုတ်ပြန်လိုက်တဲ့ပူရဲကြီးညာချက်ထဲမှာတော့ဥပဒေမူကြမ်းဟာဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးတရားဥပဒေစိုးမိုးရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုထိပါစော်ကားရရောက်ကြောင်းနဲ့တနိုင်ငံစနစ်နှစ်ခုမူကိုပြောင်ပြောင်တင်းတင်းချူဖောက်ရရောက်ကြောင်းဖော်ပြထားပါတယ်ရှင်အစ္စလမ်ဘာသာဝင်တွေရဲ့ဥပုပ်ကာလအဆုံးသက်ချိန်ဣပွဲတော်အထိမ်းအမှတ်ဖြစ်ဒီကနေ့တနင်္ဂနွေနေ့ကစပြီးတော့၃ရက်ကြာအပြည့်ခတ်ရက်ဆင်းမဲ့အကြောင်းအာဖဂန်တာလီဘန်အဖွဲ့ကကြေညာလိုက်ပါတယ်။တာလီဘန်တို့ရဲ့ကြေညာချက်ကိုအမေရိကန်နိုင်ငံကကျူးဆိုလိုက်သလိုအာဖဂန်သမ္မတအာရှရက်ကာနီကလည်းချက်ချင်းဆိုသလိုပဲအာဖဂန်ဆိုရာတပ်တွေလည်းအပြန်အလှန်ပြည့်ရက်မယ်လို့ကြေညာခဲ့ပါတယ်။တာလီဘန်အဖွဲ့ရဲ့အပြည့်ရက်ကြေညာချက်မှာတော့တိုက်ခိုက်မှုတွေမလုပ်ဖို့တပ်ဖွဲ့တွေကိုညွှန်ကြားထားပြီးမြေအစိုးရတပ်တွေကတိုက်ခိုက်လာမယ်ဆိုရင်တော့ခုခံနိုင်ကြောင်းပြောဆိုထားပါတယ်အပြည့်ရဲ့ကြေညာထားချိန်နှစ်ဖက်တပ်တွေထိန်းချုပ်ထားတဲ့နေမြေတွင်အပြန်အလှန်ဖြတ်ကျော်သွားရောက်တာကိုလည်းတာလီဘန်အဖွဲ့ကတားမြစ်ထားပါတယ်နိုင်ငံတော်ဝန်သတင်းပတ်တွေနဲ့ချီတိုက်ခိုက်မှုတွေကြောင့်လူရာချီတေဆုံးဒဏ်ရာရခဲ့ပြီးတော့တာလီဘန်တွေကယာယီအပြည့်ရဲ့ဖို့မမျှော်လင့်မင်းကြေညာခဲ့တာပါအေပီလအစိုးပိုင်းကဆက်လို့ဖြစ်ပွားခဲ့တဲ့အာဖဂန်အစိုးရတပ်တွေနဲ့တာလီဘန်တို့ကြားတိုက်ပွဲတွေကြောင့်အရသာ900နီးပါးတည်ဆုံးတန်ရာရခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။အပြည့်ရဲ့ရေးကြေညာချက်ဟာအခွင့်အခါကောင်းတရဖြစ်ပြီးလက်မလွတ်တင်ကြောင်းနဲ့အမေရိကန်အနေနဲ့ငြိမ်းချမ်းရေးအတွက်ကူညီဖို့အဆင်သင့်ရှိတယ်လို့လည်းအာဖဂန်နစ္စတန်ငြိမ်းချမ်းရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဆောင်မေခါလီဆက်ကပြောပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကလည်းဒါဟာအာဖဂန်ငြိမ်းချမ်းရေးတိုးတက်ဖို့အခွင့်ကောင်းတရဖြစ်ကြောင်းနဲ့ငြိမ်းချမ်းရေးကသာအာဖဂန်ပြည်ထနာကိုဖြည့်ရှင်းနိုင်မယ်လို့ပြောပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေထိန်းချုပ်ဖို့နိုင်ငံအတော်များများအသွာလာပြီးကန့်သတ်ထားရတဲ့အခြေအနေမှာပဲဒီကနေ့ကမ္ဘာတဝန်းအစ္စလမ်ဘာသာဝင်တွေ Eid al-Fitr ပွဲတော်ကိုဆင်နွှဲနေကြပါတယ်။တချို့နိုင်ငံတွေမှာတော့ဝတ်ပြုဆူတောင်းသူတွေအဆင်ပြေဖို့အတွက်အသွာလာပြင်ပထားရတွေကိုယာယီရဆိုင်ပေးခဲ့ပါတယ်။အစဉ်လာရတော့ရမဒန်ဥပုလ္လကုံဆုံတဲ့ Eid ပွဲတော်ကိုသုံးရက်ကျင်းပလေးရှိပြီးပလီရီမာဝူပြူဆူတောင်းပွဲတွေမိသားစုတွေစုံပြီးစားတောက်တာတွေအဝတ်စားအသစ်နဲ့လက်ဆောင်တွေဝယ်မုံချိုတွေကျွေးစသဖြင့်စီစီကာကာကျင်းပလေးရှိပါတယ်။ဒီနှစ်မှာတော့ကာယောဂါကုသပြန့်နှံ့နေတဲ့အန္တရာယ်ကြောင့်ဆော်ဒီ၊ Egypt၊ Turkey ၊ Syria အပါအဝင်နိုင်ငံအတော်များများမှလူစုလူဝေးနဲ့ဝူပြူဆူတောင်းပွဲတွေမကျင်းပဖို့တာမြင်ချပါတယ်။ဆော်ဒီနိုင်ငံမှာရမဒန်ဥပုပ်ကာလအစအချိန်လောက်ကလေးကနေအခုထိယောဂါကုသမှုနှုန်း၄ဆမြင့်တက်လာတဲ့အတွက်၅ရက်ဆက်တိုက်အပြင်းမထွက်ရအမိန့်ထုတ်ထားပါတယ်။
အစ္စလမ်ဘာသာဝင်တွေအထူးမြတ်ထားရန်နေရာတစ်ခုဖြစ်တဲ့ဂျေရုစလင်အယ်အောက်ဆာဘလီကျောင်းမှာလည်းဝိပုသူတွေကိုအထည်ဝင်ခွင့်မပြုပါဘူး။ပါလက်စတိုင်းစစ်သွေးကြွားဟာမတ်စ်အဖွဲ့ကထိန်းချုပ်ထားတဲ့ဂါဇာကမ်းရံဒေသမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်မနေ့ကပထမဆုံးလူသေဆုံးမှုရှိခဲ့ပေမယ့်အာဏာပိုင်တွေကဘလီတွေမှာဝိပုစုတောင်းမှုအခွင့်ပြုခဲ့တာပါ။လာရောက်ဝိပုသူတွေဟာနှာခေါင်းစည်းတွေတတ်ထားကြသလိုတယောက်နဲ့တယောက်နေရာချားထိုင်ပြီးတော့ဝိပုခဲ့ကြပါတယ်ရှင်။တင်ငွေညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ကျမကဆုမမရှင်။ရခိုင်ပြည်နယ်တွေကတိုင်းနဲ့ချီတဲ့ဆေးဘေးဆောင်ဒုက္ခတွေ၊ကပ်ရောဂါ၊ရာသီဥတုဘေးဒဏ်နဲ့လုံခြုံရေးပါစိုးရိမ်နေရတဲ့အခြေအနေကိုပြောပြပေးကြပါမယ်။လနဲ့ကိုင်ပြိပခါတွေကြောင့်တိမ်းရှောင်နေကြရတဲ့ရခိုင်ပြည်နယ်တွေကတိမ့်နဲ့ချီတဲ့ဆေးဘေးဒုက္ခသည်တွေဟာလုံခြုံရေးစိုးရိမ်ရတဲ့အနေနဲ့ကိုဗစ် -19 ကပ်ရောဂါအနေနဲ့အခုခါမှာတော့မိုးရင်းကာလဆိုးရတဲ့ရာသီဥတုနဲ့ပါရင်ဆိုင်ရမယ့်အခြေအနေတွေနဲ့ကြုံနေရတယ်လို့ရခိုင်တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဒီအတွက်လည်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကအမြန်ဆုံးကူညီဖို့လိုအပ်နေတယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။ကျွန်တော်တို့မှာစီဗီစီတန်ရောနော်ဒီတဘာဝအာနေရောအင်တာနက်ဖြတ်တာကိစ္စရောအားနေချက်တွေအများကြီးကြောင့်ရခိုင်ပြည်နယ်ရဲ့အခြေအနေအတိုင်းနဲ့ပြည်နယ်တော်အထက်မှာတော်တော်ကိုအဆိုးရွားဆုံးအခြေအနေနဲ့ကြုံလာနိုင်တယ်လို့ကျွန်တော်တို့ကတွေ့ပြီးတော့ဒေသခံတွေကတော့အများကြီးဆွေးနွေးပုံပေါ်ရတဲ့အဆင်မဲရှိပါတယ်။အဆိုးရွားအနေနဲ့ကတော့ချစ်ချင်းညောင်းညောင်းကူညီနိုင်တာပံ့ပိုးနိုင်တာထက်ထက်ဝင်ဝင်လုံဆောင်နိုင်တာတော့ကျွန်တော်မတွေ့ရဘူးတော်တော့ကိုအားနေတယ်လို့ကျွန်တော်ပြောရမှာပါခင်ဗျ။အဲတော့အကူအညီရတဲ့အများကြီးနေပါတယ်နိုင်ငံတကာအဖွဲ့အစည်းတွေလည်းအကူအညီမရှိတော့ဖြစ်နေပြီ။အဲဒီ COVID-19 နဲ့ပတ်သက်ပြီးတော့ဝင်ငွေညှော့လာတပိုင်းဆိုတော့စင်နာရှင်တွေလည်းတိတ်မဆူနိုင်ကြတော့ဘူးအရှင်နေရှိနေ။အထူးသဖြင့်တော့မိုးကျလာပြီဆိုရင်နေရာအခက်အခဲကတော့မြို့နေတိုင်းမှာရှိပါလိမ့်မယ်
။ကမ္ဘာတဝက်ကယောဂါနဲ့ကြုံနေရချိန်မှာအပြစ်ခတ်တွေရက်စဲထားကြဖို့ကုလသမဂ္ဂအတွင်မှုချုပ်နဲ့မြန်မာနိုင်ငံခြေစိုက်တန်တမန်တွေကလည်းတိုက်တွန်းထားပေမဲ့ရခိုင်ပြည်နယ်မှာတော့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တပ်မတော်ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာပါဒီလိုကျမ်းမာရေးနဲ့လုံခြုံရေးအတွက်ဆိုးရရတဲ့အခြေအနေကိုသက်ဆိုင်ရာဆိုးရတွေကအငြင်းဆုံးဖြေရှင်းဖို့ကိုလည်းအမျိုးနယ်ကမြို့သားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမီကတိုက်တွန်းထားပါတယ်
အဲ့ရခိုင်ပြည်နယ်မှာတိုက်ပွဲဆောင်တည်သူများအနေနဲ့ဒီစစ်ပွဲတွေမရှိတဲ့နေရာသူတို့အတွက်လုံခြုံတဲ့နေရာမှာသူတို့နေရပါမယ်ဒီပြည်နယ်အစိုးရဖြစ်ပြည်ထောင်စုအစိုးရဖြစ်အစိုးရတရက်ဒီပြည်သူကိုကာကွယ်နိုင်တဲ့အနေအထားမှာရှိတယ်ဆိုလို့ရှိရင်အဲ့ဒီနေရာတွေကိုပြည်သူတွေကလာကြမှာရှင့်ဆိုတော့ဒီနေရာမှာနေဟိုနေရာမှာနေဆိုတာထက်အစိုးရဒီလုံခြုံတဲ့တက်နေရာရာသူတို့ physically လုံခြုံမှုပေါ့နော်ပြီးလို့ရှိရင် food security ဒါတွေကိုနေပြီးတော့စီစဉ်ပေးရမယ့်တာဝန်ဝတ္တရားအစိုးရမှာပြည့်ဝရှိပါတယ်ဒီဝတရားကိုလင်းဟင်းပြီးတော့တခါနေပြီးတော့ကိုယ်စားလှယ်တွေဖြစ်စေပါတီတွေဖြစ်စေနောက်လူမှုပွဲစစ်တွေဖြစ်စေသူတို့တွေကတက်တော်တဲ့နေရာတွေမှာအလှူငွေတွေရှာပြီးတော့ဒီပြည်သူတွေကိုလက်ခံတာကိုအစိုးရကငြင်းပယ်တာတွေရှိတယ်။ဒီကလေးငယ်ပါမယ်မျိုးသမီးတွေပါမယ်အကြောင်းသားတွေပါမယ်ဒီဒါပေမဲ့လက်ရှိမှာအစိုးရကဒါတွေကိုမဆောင်ရွက်ဘူးမဆောင်ရွက်နိုင်ဘူးအစိုးရကဒီလိုမျိုးပြည်သူကို service ပေးနေပါတယ်ပြည်သူကိုဒါတွေကိုကာကွယ်ပေးနေပါတယ်လို့ပြည်သူယုံကြည်လောက်တဲ့အတိုင်းဒါတစ်ခုထိစီမံခန့်ခွဲနိုင်လို့ရှိရင်ပြည်သူတွေကဒါအလှူရလာကြမှာပဲကိုလောက်ဝမဲ့တာဝန်ကိုလည်းပြက်ကွက်သေးတယ်တန်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကဆောင်ရွက်တာကိုလည်းဒါညွှန်ကြားချက်အမျိုးမျိုးနဲ့ပိတ်ပင်မယ်ဆိုလို့ရှိရင်အစိုးရကောင်းမဟုတ်ဘူးပေါ့နော
်အခုဆိုရင်ရခိုင်ပြည်နယ်အတွင်းမှာပြည်ပကပြန်လာတဲ့သူတွေတဲ့ကယောဂါကူးစက်ခံရသူတချို့ရှိလာတဲ့အတွက်ရခိုင်ပြည်နယ်အတွင်းမှာတီးခြားခွဲထားတဲ့စင်တာတွေလုံလောက်မှုမရှိတာနောက်အဆင့်မီစနစ်ကျတဲ့ကျန်းမာရေးဆောင်ရှောက်မှုတွေမရှိတဲ့အတွက်စိုးရိမ်မှုတွေပုံမြင့်တက်လာနေတယ်လို့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်ပြည်နယ်ရဲ့ပြည်မကပေါ့နော်အကြီးကပြည်မဖက်ကလာတဲ့လူတွေအဲနောက်ပြီးတော့နိုင်ငံအခြားကလာတဲ့လူတွေကြတော့ကွာရန်တင်းကလုပ်ဖို့ကမြို့နယ်အထိအဲ့ဒီလူနာတွေရောက်လာမှစစ်ဆေးရတဲ့သဘောရှိတယ်အမှန်ကတော့သူတို့ဟိုဝင်းငရဲကလေးချောင်းနေပဲဖြစ်ဖြစ်ရေချောင်းနေပဲဖြစ်ဖြစ်ကားလမ်းနေပဲဖြစ်ဝင်းငရဲကအဲ့ဒီမှာခြေခြေပြတ်မြောက်ကွာတိန်လုပ်ဖို့အဆောက်အဦတွေစစ်စစ်တဲ့အဆောက်အဦတွေရှိရင်ပိုကောင်းမှာပေါ့အခုကကိုပြည်နယ်နဲ့ကိုတိုင်းနေသားကြီးနဲ့ကိုအဲ့လိုလွှတ်လိုက်တဲ့အခါမှာကျတော့ COVID-19 နဲ့ပတ်သက်ပြီးတော့ကျွန်တော်တို့စစ်စစ်တဲ့အခါမှာရောစောင့်ရှောက်တဲ့အခါမှာရောတော်တော်ကိုအားနေပါတယ်တကယ်လို့ဖြစ်လာပြီဆိုရင်တော့ပိုဆိုးမှာပေါ့စစ်ဆောင်စကားတွေလည်းရှိနေတယ်အဲနောက်ပြီးအင်တာနက်လိုင်းတွေကလည်းဖြတ်ထားတယ်ဆိုတော့ဘယ်မှာဘယ်လိုဖြစ်တယ်ဆိုတာအချိန်နဲ့တပြေးညီမသိနိုင်ဘူး။အဲ COVID-19 နဲ့ပတ်သက်ပြီးတော့လည်းဘူးတုဒ်တော်တော့ကိုအားနေကြပါတယ်
။ရခိုင်ပြည်နယ်မှာလည်းနှစ်ကိုင်ပြည်ပခါရေးစတင်ခဲ့တဲ့2019ခုနှစ်နှစ်ဆန်းကနေစလို့အခု2020ပြည့်နှစ်မေလဆန်းအထိဆိုရင်စခန်းတွင်းရောစခန်းပြင်မှာပါစစ်ဘေးကနေတိမ်းရှောင်ထွက်ပြေးနေရသူဒေသခံ 136,400 ကျော်ရှိသွားပြီလို့ရခိုင်တိုင်းဒေသမြို့နယ်များအစည်းအရုံး IEC က April 30 ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ကျွန်မစုမမရှင
်ကျွန်မနားလောပါထိုင်းနိုင်ငံမှာ COVID-19 ကပ်ရောဂါကာလအသွာအလာကန့်သက်ထားတဲ့အချိန်မှာအစာအသောက်ထုတ်ပိုပလတ်စတစ်အမိုက်တွေတိုးလာတဲ့အပေါ်တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေဆိုနေတဲ့အကြောင်း Friday သတင်းကိုအခြေခံပြီးတော့တင်ပြမှာပါထိုင်းနိုင်ငံပြည်ကမ်းခြေမျိုးဖြစ်တဲ့ပတ္တရာကလူနေရပ်ကွက်ထက်ကချောင်းတွေမြောင်းတွေမှာအမရာဝီချင်းတန်တယောက် COVID-19 ကပ်ရောဂါကြောင့်အမိုက်မကောက်ဖြစ်တာလာနေချိပါပြီ။အရက်ထက်ကချောင်းတွေမြောင်းတွေထဲမှာအမိုက်တွေစုပုံလာတဲ့အခါမျိုးမှာတော့အမျိုးသမီးရေလွာလျှော့စီအားကစားချမ်းမြဟောင်းတို့ဖြစ်တဲ့အသက်58နှစ်အရွယ်အမရာတယောက်ရေလွာလျှော့စီတဲ့ပုံပြတစ်ခုကိုလော်ခတ်တော်လာရင်ရှင်းလင်းရပါတယ်။ပထရမြို့မှာရေလွာလျှော့စီပီစီဆိုင်ကိုအမရာဖွင့်ထားပေမဲ့ပဝန်းကျင်ထင်းထင်းရေလုပ်ဖို့အမြဲစိတ်အားထက်သန်နေတာပါ။ကယောကကြောင့်လေတုညဉာမှုရော့နေပြီးတော့ပဝန်းကျင်တန့်ရှင်းလာပေမဲ့အစာအသောက်တွေကထွက်လာတဲ့ plastic mic တွေစုပုံလာတာကိုတော့အမရာကဆိုရင်နေပါတယ်
။ที่ห่วงก็คือถ้าโควิดหมดเพิ่นนึกภาพเลยว่าทะเลเนี่ยจะเต็มไปด้วย
ကယောကနောက်ပိုင်းမှာလည်းအရင်နှစ်တွေကလိုပဲပင်လေတဲ့ plastic mic တွေနဲ့ပြည်လာမှာကိုကျမတို့စိုးရိမ်ပါတယ်။ကျမတို့လူသားတွေအနေနဲ့ကိုယ့်ရဲ့ပြုမှုတွေကိုမပြောင်းလဲဘူးခရုလည်းမဆိုင်ဘူးဆိုရင်တော့ virus ပေါ်နောက်ထပ်ဆယ်နှစ်ရှိနေလဲပဝန်းကျင်ကတော့ထိုင်နေနေမှာမဟုတ်ပါဘူးလို့ပြောဆိုသွားတာပါကယောကအကြောင်းစာသင်ကျောင်းတွေပိတ်ပြီးတော့လူတွေအိမ်ထဲမှာနေရတဲ့ကာလမှာဘန်ကောက်မြို့ကအစားအသောက်ထုတ်ဖို့ PC ကထွက်လာတဲ့အမိုက်တွေဧပြီလထဲမှာတင်60ရာခိုင်နှုန်းလောက်တိုးလာပါတယ်ဒီကာလမှာပဲတနင်္ဂနွေတိုင်းတာနဲ့ဆိုရင်တော့ plastic အမိုက်က15ရာခိုင်နှုန်းလောက်ပိုထွက်လာတယ်လို့ပဝန်းကျင်ညဉ့်ညံ့မှုထိန်းချုပ်ရေးဌာနကကိုးကားပြီးဒေသခံတွေတွေကဖော်ပြပါတယ်ပြည်လေတဲ့ plastic အမိုက်ဆုံးပြမှုအများဆုံးထိတ်တန့်လေးနိုင်ငံကတော့အရှေ့တောင်အာရှမှာရှိတာပါ။အဲ့ဒီထဲမှာထိုင်းနိုင်ငံမပါပေမဲ့လည်းသူ့အပေါ်လက်ညှိုးထိုးစရာဖြစ်လာမှာကိုလည်းပဝန်ကျင်အရေးလှူရှာသူတွေကစိုးရိမ်နေပါတယ်။ဘန်ကောက်မြို့ကဧပြီလအတွင်းနိုင်စင်ဆုံးပြအမိုက်တန်ချိန်ဟာမနစ်ကတဲ့ဆိုင်ရင်တန်ချိန်1300ကျော်တိုးလာပြီးတော့3432တန်တွေရောက်လာတာကိုအစိုးရရဲ့ကိငင်းနံတွေမှာတွေ့ရပါတယ်။အဲ့ဒီအမိုက်တွေထဲမှာချွတ်ချွတ်အိတ်တွေနဲ့ပလင်းတွေခွက်တွေက80ရာခိုင်နှုန်းကျော်ပါတယ်။ကယောကစဖြစ်တဲ့အချိန်ကလေးကအိနာရရောက်ပို့ပေးတဲ့အစားတောင်မယူရာထိုင်းနိုင်ငံသားအတော်များအတွက်လူရုံလုပ်စဉ်ထင်လာပါတယ်။အဲ့ဒီအချိန်လေးကြောင့်ပဲအမိုက်စီမံခန့်ခွဲမှုမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာအစားအသောက်ထုတ်ဖို့ plastic PC တည်ထနာကပိုးပြီးတော့ကြီးထွားလာတာပါ။ရေချောင်းစီဝဗေဒပညာရှင်တွန်တမရွန်ဝက်စတန်ဝတ်ကအခုလိုသုံးသပ်ပါတယ်
။new normal เนี่ยมันก็ส่งผลดีและผล
เสียอาชีพนี่ติมาอกองสูดุ้นต้วยနေတာပါကောင်းတာကတော့အမိုက်ကင်းစင်တဲ့တဘာဝကြီးကိုလူတွေအလေးထားလာကြတယ်ရှေ့ရှက်ပပရေသတ္တဝါတွေကိုတွေ့ရတာမျိုးကပဝန်းကျင်ကိုတံပိုးထားလာစေပါတယ်တစ်ဖက်မှာတော့အစားတောက်ထုတ်ပိုးတဲ့ plastic အမိုက်တွေကထပ်တိုးနေဦးမှာပါ covid-19 ကာယောဂါပြီးသွားရင်နောက်မှဆက်ရှိနေဦးမှာပါအစားတောက်ထုတ်ပိုးပစ္စည်းတွေကတစ်ခါသုံး plastic တက်တနာမှာအဓိကတရားခမလို့ပြောဆိုသွားတာပါလာမယ့်တလအတွင်းအစားအသောက်ပို့ဆောင်တဲ့လုပ်ငန်းမှာအမေရိကန်ဒေါ်လာ193နီးပါးတန်မိုးရှိတဲ့33ရာခိုင်နှုန်းထိတိုးလာမယ်လို့လည်းကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။ထိုင်းနိုင်ငံမှာလူသုံးများတဲ့ Lineman App ကနေအစားအသောက်မယူမှုဟာဘန်ကောက်မြို့မှာတော်လာကန်လိုက်တဲ့ March လနဲ့ April လအတွင်း300ရာခိုင်နှုန်းတိုးလာတယ်လို့ကုမ္ပဏီကပြောပါတယ်။ဒါအပြင် Grab App ကနေအစားအသောက်မယူမှုကလည်း March လအတွင်း400ရာခိုင်နှုန်းထိတိုးခဲ့တယ်လို့Fun Panda Thailand ကလည်း February နဲ့ March လအတွင်းသူဆိုင်ကအစားအသောက်မယူမှု90ရာခိုင်နှုန်းထိတက်ခဲ့ပြီးတော့နောက်ပိုင်းမှာတော့ပုံမှန်အခြေအနေပြောင်းသွားတယ်လို့လည်းပြောဆိုထားပါတယ်။ကျမနှောင်းတော့ပါ
တန်တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ကျွန်တော်ဒီ COVID ဒီကမ္ဘာကပ်ရောဂါအကျတဲကြောင့်မလို့ကမ္ဘာနိုင်ငံတော်များများမှာနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးဖက်ဖက်ကနေပြီးတော့ရိုက်ခတ်မှုတွေထိခိုက်မှုတွေသိရောက်မှုတွေတော်များရှိနေပါလေ။အလားတူလည်းမြန်မာနိုင်ငံမှာလည်းကြိုးရွားပါတာပါ။အထူးသဖြင့်တော့ဒီမြန်မာနိုင်ငံမှာဒီနှစ်ကုန်ပိုင်းမှာကျင်းပမှုရှိနေတဲ့ထူးထူးရွက်ောက်ပွဲနဲ့ပတ်သက်ပြီးတော့တက်ရောက်မှုကတနည်းမဟုတ်တနည်းပေါ့ကျုံရမှာဖြစ်ပါတယ်အဲ့တော့ဒီအချိန်နဲ့ပတ်သက်လို့ဘယ်လိုကူစားနိုင်မလဲဘယ်လောက်ထိတက်ရောက်မှုရှိလဲကျွန်တော်တို့ဒီ New Myanmar Foundation ကမှုဆောင်ညွှန်ကြားမှုမမျှနန္ဒတင်ကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်မမျှနန္ဒတင်ကျွန်တော်ခုနကပြောသွားလို့ပါပဲအရင်ဆုံးလက်ရှိကမ္ဘာကိုဗစ် 19အကြက်တဲကြောင့်မလို့မြန်မာနိုင်ငံမှာလက်ရှိကြုံရတဲ့ယူကောက်ပွဲအထူးဖြစ်ဒီစီးရေးကာလကလည်းနှီးနေပြီဆိုတော့အဲ့ပုံမှာဘယ်လောက်ထိတက်ရောက်မှုတွေရှိလာနိုင်ပါလဲခင်ဗျ။
ဟုတ်ကဲ့ဒီရွေးကောက်ပွဲတစ်ခုလုပ်မယ်ဆိုရင်တော့ဒီစီယုံရေးကတော့နိုင်ငံပါတီတွေအတွက်တော့အမတန်မှပဲရေးကြီးပါတယ်ပေါ့နော်ဆိုတဲ့အခါကျကျွန်တော်တို့ကလည်းဒီရွေးကောက်ပွဲကိုဒီလိလနေတဲ့အဖွဲ့ဖြစ်တော့ April ဒီနောက်ဆုံးပတ်ပေါ့နော်ဒီကြံအပီးကနေပြီးတော့ကျွန်တော်တို့ဒီမေလ10ရက်နေ့လောက်ထိကျွန်တော်တို့ဒီမေခွန်းလေးတွေပေါ့လေနိုင်ငံရေးပါတီတွေကိုကျွန်တော်တို့ဒီဆက်သွယ်ပြီးတော့ဒီဖုန်းနဲ့ဒီဟိုအင်တာဗျူးလေးလုပ်ဖြစ်ပါတယ်ဆိုတော့အဲ့ဒီမှာတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဒီနိုင်ငံရေးပါတီတွေအခုတစ်ဖြစ်ကတော့ဒီတိုင်းရင်းသားဒေသမှာရှိတဲ့ပါတီတွေကဒါတို့မှာဒီစိုးရိမ်ပူပန်မှုလေးတွေတော့ရှိပါတယ်ဒါဘယ်လိုမျိုးလဲဆိုတော့အခုဒီမားရောက်ထပ်ပူပြီးတော့ဒါမစုပါဘူးပေါ့နော်ဒါရှိတဲ့အခါကျတော့လက်ဆွဲစီးရီးမှာအခက်အခဲတွေရှိနိုင်တယ်တချို့တွေကြတော့လေဒီ online platform ကိုသိပြီးတော့မတုံးတဲ့အတွက်ဒါတို့မှာဒါရုပ်တရက်ဒီလိုလုပ်ဖို့အတွက်ကိုအချိန်မီမလုပ်နိုင်ပါစီယုံရည်တွေမလုပ်လိုက်ရမှာဘူးတို့ဒီစိုးရည်နေပေါ့နော်အထူးသဖြင့်ကဒီရွာတွေညားတဲ့ဒီမက်ဆန်နာနယ်တွေဆိုလို့ရှိရင်တော့ပို့ပြီးတော့ဒါတို့ဒီရွာကိုအချိန်မီမရောက်နိုင်ပါတို့အခုတော့အမယ်ဒီစီယုံရည်လောက်ရမယ်အချိန်မှာဒီတိတ်တက်စင်းလိုက်လုပ်မယ်ဆိုရင်တော့မှအချိန်မလုံလောက်မှမျိုးတွေနာနာပြီးတော့ဒီစေတနာဝန်ထမ်းရှာမယ်ကိုလိုက်လုပ်ပေးမယ်သူရှာမှာမျိုးတို့စသဖြင့်အခက်အခဲတွေကတော့အများကြီးပဲပေါ့ဒီလိုအခက်အခဲတွေကဒီပါတီတွေတော်တော်များများမှာတို့ဒီစိတ်ပူပန်မှုတွေတော့ရှိတယ်။နောက်တချို့ပါတီတွေကကြတော့လေဒါလူမှုကွန်ရက်ကိုတုံးပြီးတော့ဒါမဲ့ဆွဲစီယိုဒီလန်းတွေကိုပြောင်းဖို့အတွက်ဒီစ조사နေတဲ့ပါတီတွေလည်းရှိပါတယ်။ဆိုတော့ဟိုဒီပါတီတွေအနေနဲ့ကတော့ဒီရေကောက်ပွဲများလုပ်ဖြစ်ခဲ့မယ်ဆိုလို့ရှိရင်ဒါတို့အတွက်ဒါစိန်ခေါ်မှုတွေအများကြီးရှိပြီးတော့ဒါဒီပြောင်းလဲမှုပေါ့နော်ဒီရွာနဲ့ဒီအခြေအနေနဲ့ကပ်ညီတဲ့ဒီမဲ့ဆွဲစီယိုမှုမျိုးတွေကိုလုပ်ဖို့အတွက်ဒါတို့အနေနဲ့တော့လိုအပ်မှာဖြစ်ပါတယ်
။ဟုတ်ကဲ့အဲ့တော့ဒီနေရာမှာခုနကမမျက်နာလာတင်တို့ကနိုင်ငံပါတီနဲ့ဆွေးနွေးကြည့်တဲ့ခါမှာနိုင်ငံပါတီရဲ့အမြင်ပေါ့နော်ဒီယူကောက်ပွဲကိုအခုလိုအနေထားမျိုးမှာလှုပ်တယ်မလှုပ်တယ်ပေါ့နော်ဘယ်လိုများရှိပါလဲခင်ဗျာ
အာကျွန်တော်တို့ဒီမေးမြန်းကြည့်တဲ့ခါကျတော့ဒီနိုင်ငံပါတီတို့များကတော့ဒါတို့ကဒီလှုပ်ချင်တဲ့စိတ်ရှိတယ်ပေါ့နော်ဒါပေမဲ့တို့မှဒီစိုးရင်ပူပန်တာကအာဒီဟာကိုဘယ်လိုကြော်လွှမ်းမလဲပေါ့နော်ဘယ်လိုမျိုးအာဒီဖြည့်ရှင်းကြမလဲခုဒီယူကောက်ပွဲကိုလှုပ်လိုက်မယ်ဆိုလို့ရှိရင်ဒီအားလုံးရဲ့ဒီကျန်းမာရေးတို့ဒီလုံခြုံမှုပေါ့နော်အဲဒါတွေကိုဘယ်လိုအာမခံချက်တွေပေးမလဲဆိုတဲ့အပိုင်းဒီပေါ်မှာတော့ဒီစိတ်ပူပန်မှုတွေရှိတယ်အာနောက်တစ်ချက်ကတော့ဒီအခြေအနေမျိုးမှာအာတို့အနေနဲ့ဒီပါတီတွေကိုဒီယူကောက်ပွဲကော်မရှင်ကနေခေါ်ယူပြီးတော့ဒီတွေ့ဆုံဆွေးနွေးမှုမျိုးလေးတွေလည်းလုပ်တင်တယ်အဒီကနေပြီးတော့မှစုပေါင်းပြီးတော့မှဒီအဖြေရှာတင်တယ်လို့ဒီဆွေးနွေးခဲ့တဲ့ပါတီတွေလည်းရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒီနေရာမှာယူကောက်ပွဲကော်မရှင်ဘက်ကအခုအခြေအနေမျိုးမှာပြင်ဆင်ဆောင်ရွက်နေရတဲ့ပတ်သက်လို့အားရကျေနပ်မှုရှိရလားလုံလောက်နေပြီလားလိုအပ်ချက်တွေများရှိလားဘယ်လိုများမြင်ပါလဲခင်ဗျအညာနာတဲ့
ဟုတ်အဒီရွေးကောက်ပွဲကော်မရှင်ကတော့ဒါသူလောက်ရမဲ့တာဝန်တွေတော့သူဆက်လုပ်နေတာပေါ့နော်အဲဒါမဲ့တခုရှိတာကကြတော့ဒီအခက်ခဲကအကုန်လုံးရဲ့အခက်ခဲပဲဆိုတဲ့အခါကျတော့သူ့မှာလည်းမဲစင်းကောက်တာကအစမဲယုံမှာဒီဝန်ထမ်းတွေကိုမဲယုံဝန်ထမ်းတွေကိုသင်တန်းပေးမယ်ဒါမှမဟုတ်တခြားဒီဟိုပါပေါ့ဒီသင်တန်းတွေလုပ်မယ်တခုခုပေါ့ဒီပြင်ဆင်စရာရှိတဲ့ဟာမျိုးကြတော့သူတို့ကလည်းဒါဒုတိယပြောင်းလဲရမယ်အခြေအနေပေါ့နော်ဥမာဒီ COVID-19 ဖြစ်နေတဲ့အခြေအနေမှာရွေးကောက်ပွဲများလုပ်ခဲ့မယ်ဆိုရင်ဒီဥမာဆိုပါတော့ဒီမက်ဆန်နာရှင်တွေရဲ့အတွက်ကိုလက်ညှိုးချက်တွေဘယ်လိုထုတ်မလဲဆိုတဲ့အားမျိုးတွေနောက်သူများနိုင်ငံတွေမှာဘယ်လိုအောင်မြင်အောင်လုပ်ခဲ့တယ်လဲဒါတွေလည်းဒီပြင်ဆင်မှုတွေလုပ်ရမယ့်အခါမှာဒီရွေးကောက်ပွဲကော်မရှင်ကိုယ်တိုင်ကတော့သူကအလုပ်တွေတော့များမှာပေါ့နော်ကျွန်တော်တို့လည်းဒီနိုင်ငံရေးပါတီရဲ့ဒီဆွေးနွေးကြည့်တဲ့အခါမှာတော့သူတို့ကဒါလည်းအကုန်လုံးမှဖြစ်နေတဲ့အခြေအနေဆိုတော့မဝေဖန်ခြင်းဘူးပေါ့နော်မဝေဖန်ခြင်းဘူးဒါပေမဲ့လည်းပို့ပြီးတော့ဒီပြည်ဆောင်ဆွေးနွေးမှုတွေရှိတယ်ဒါမို့ရင်အများကြီးထိတွေ့နေတယ်ဆိုလို့ရှိရင်တော့ပို့ပြီးတော့မှဒီကောက်နိုင်တယ်ဆိုပြီးတော့ပါနိုင်ငံပါတီတွေကတော့အဲ့လိုဖြေပါတယ
်ဟုတ်ကဲ့မမျက်နန္ဒာတင်ကြတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့တေချာလေးလာနေတဲ့ဖွဲ့စည်းဆိုတော့မမျက်နန္ဒာတင်တို့ရဲ့ယူဆကတော့လက်ရှိဒီရွေးကောက်ပွဲကိုလွတ်လပ်မျက်မှတ်သက်သာနဲ့လုံသွားနိုင်ဖို့အချိန်ကြီးလုံတင်မလုံတင်ပေါ့ဘယ်လိုများယူဆပါလဲအချိန်ခါရွှေ့တင်လားဒီအချိန်ကြီးမှာလုံတင်လား
ဟုတ်ကျွန်တော်တို့ကကြတော့ဒီဟိုရွေးကောက်ပွဲလေးလာနေတဲ့အဖွဲ့ဆိုတဲ့အခါကျတော့ဒီကောက်ချက်တွေကိုကျွန်တော်တို့ဒီကိုယ်တိုင်တော့ဟိုချလို့မရှိဘူးပေါ့နော်အဲ့တော့တခုခုဆိုရင်လည်းကျွန်တော်တို့လည်းဟိုလိုက်မေးတာပေါ့လိုက်မေးတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီကာလထဲမှာဒီမက်ဆန်နာရှင်900ကျော်လောက်ကိုကျွန်တော်တို့ဒီမေးဖြစ်တယ်ပေါ့နော်ဖုန်းအင်တာဗျူးလေးတွေနဲ့ကျွန်တော်တို့မေးပါတယ်ရန်ကုန်မှာတော့ရန်ကုန်ကတော့အထူးကပေါ့နော်ရန်ကုန်က50ရာခိုင်နှုန်းတခြားပြည်နယ်တွေတိုင်းတွေမှာကျွန်တော်တို့ဒီ50ရာခိုင်နှုန်းပေါ့နော်အဲ့လိုမေးတဲ့အခါကျတော့ဒီမက်ဆန်နာရှင်တွေရဲ့ဒီဖြည့်တဲ့သူပေါ့နော်ဒီဖြည့်တဲ့သူရဲ့60ရာခိုင်နှုန်းလောက်ကတော့ဒီရွေးကောက်ပွဲကိုသူတို့ဒီပုံမှန်တိုင်းနဲ့ဒီကျင်းပစီစဉ်တယ်လို့ဖြေပါတယ်ကျန်တဲ့40ရာခိုင်နှုန်းကတော့နောက်ဆုတ်တင်နေပေါ့အဲ့လိုမျိုးဖြေပါတယ်နောက်ဆုံးကရတဲ့အကြောင်းကတော့ဥမာသူတို့ကဗာစိတ်ပူရလဲဆိုတော့ဒီရွက်ောက်ပွဲနေ့မှာကူးစက်မှုတွေဖြစ်နိုင်တယ်ပြီးတော့ဒီတခြားအခက်ခဲပေါ့နေအိမ်မှာပဲနေနေတယ်ဆိုတော့ဒီဟာကိုသွားလို့ရှိရင်ဒါလူစုလူဝေးနဲ့ဖြစ်မလားတခြားအခက်ခဲတွေရှိမလားစသဖြင့်ပေါ့နော်ဒီလိုအခြေအနေမျိုးတွေပေါ်မှာမူတည်ပြီးတော့စိတ်ပူပြီးတော့သူတို့ဒီနောက်ဆုတ်ဖို့အတွက်ဆိုပြီးမှပြောကြတယ်ပေါ့နော် คุณน่ะแม้ทอปิ่มเหมโลပြောတဲ့အုပ်စုတွေအကြပြန်တော့လည်းပဲဒါတို့မှာဒါအကြံပြုချက်တွေတော့ရှိတယ်ဥပမာရေကောက်ပွဲကိုလုပ်မယ်ဆိုရင်ကျမယူနီဌာနကထုတ်ပြန်ထားတဲ့စီမင်းစည်းကမ်းတွေအတိုင်းကိုလုပ်ဆောင်ပေးဖို့နောက်ပြီးတော့ဒီ max တွေ lab 8တွေအဲဒါမျိုးတွေကိုလည်းပံ့ပိုးပေးဖို့ဆိုတဲ့ဟာမျိုးတွေနောက်ပြီးတော့ဒီ3ပေအကွာနောက်ဒီမဲယုံတွေကိုအများကြီးပဲလုပ်တဲ့နေတနေရာထဲမှာစုပြုံနေတယ်ဆိုလို့ရှိရင်တော့ဒါတို့တို့အတွက်အန္တရာယ်ရှိတယ်ဒါလေးတွေကိုတော့ဒီအာမခံပြီးတော့ပေါ့နော်ဒီရေကောက်ပွဲကိုလုပ်မယ့်အဖွဲ့အစည်းတွေကနေဒါအာမခံပြီးတော့မှလုပ်တဲ့နေဆိုပြီးတော့အများကြီးပဲအကြံပြုချက်တွေကပေးကြပါတယ်နောက်တချို့ဆိုလို့ရှိရင်တော့ဒီကြိုတင်မယ်ကိစ္စမျိုးကိုပို့ပြီးတော့မှစဉ်းစားမလားဒါမှမဟုတ်လို့ရှိရင်ဒီ positive ဖြစ်နေတဲ့လူနာတွေအတွက်ဆိုရင်တော့ဘယ်လိုလုပ်မလဲစသဖြင့်ပေါ့နော်ဒီလိုဟာမျိုးတွေကိုလည်းဒီအကြံပေးတဲ့ဟာမျိုးတွေကိုလည်းတွေ့ရပါတယ
်တချို့ပြီးခဲ့တဲ့ကျွန်တော်တို့အထူးရွေးကောက်ပွဲကိုကြည့်မယ်ဆိုလို့ရှိရင်တချို့နေရာတွေမှာလွတ်လပ်မြတ်သားတဲ့ရွေးကောက်ပွဲကျင်းပဖို့ခရင်းနေစုတချို့မဲဆလာနယ်တွေခြံခဲ့ရတာမျိုးရှိပါတယ်အခုကျွန်တော်မေးချင်တာရခိုင်ပြည်နယ်အခြေအနေပါပြောမဆိုရခိုင်ပြည်နယ်အခြေအနေကပြိပခါပို့ပြီးတော့ကြီးလာတယ်ဒါအပြင်မကြခင်ကပဲရခိုင်ပြည်နယ်အတွင်းမှာဒီ covid ရောဂါပိုးရှိတဲ့လူတွေဆက်ပြီးတော့တွေ့လာတဲ့အခြေအနေဖြစ်လာတယ်ဒီပြည်ထောင်ငယ်ရဆိုရင်လေရခိုင်ပြည်နယ်ထဲမှာရွေးကောက်ပွဲလုပ်နိုင်ပါမလားဆိုတဲ့တံပြရတော်များကြည့်တော့အခုလိုအနေထားမျိုးမှာလွတ်လပ်မျှတာတဲ့ရွေးကောက်ပွဲတွေရခိုင်ပြည်နယ်ပါဝင်တချို့နေရာတွေမှာရွှေ့ရကောင်းရွှေ့ရနိုင်လားလုပ်နိုင်ပါမလား
အဲအဲ့မှလည်းဟိုဟာအမျိုးမျိုးတော့အခုယူဆနေကြတယ်ပေါ့နော်တချို့တွေကြတော့လေဒီတိုက်ပွဲတွေဖြစ်နေတဲ့နေရာမှာတော့ရွှေ့ကောင်းရွှေ့သားနိုင်တယ်ဆိုပြီးတော့စိတ်ပူပန်နေတဲ့သူတွေလည်းရှိတယ်ကျွန်တော်တို့ကြတော့ဒီစောင့်ကြည့်အဖွဲ့တွေကြတော့လေဒါရွေးကောက်ပွဲပြီးမှပဲကျွန်တော်တို့ကဒါတရားမတမှုရှိလားဆိုတဲ့ဟာမျိုးကိုကျွန်တော်တို့ဟိုအတည်ပြုတယ်ပေါ့နော်ဒါပေမဲ့ဒီကြားထဲမှာတော့တခုရှိတာကသူအထူးသဖြင့်ကတော့ဒီပြိပခဒီဖြစ်နေတဲ့နေရာတွေနောက်ဒီစစ်ဘေးရှောင်တွေလည်းရှိမယ်ဒီမနေတတ်တဲ့နေရာတွေမှာနောက်ဒီကိုဗစ်ကလည်းဖြစ်တယ်ဆိုရင်ကျွန်တော်တို့စဉ်းစားစရာတွေကတော့အများကြီးပဲပေါ့နော်အဲ့လိုမျိုးဆိုတဲ့အခါကျတော့ဒီရွေးကောက်ပွဲတခုလုံးဖြစ်ဖို့အတွက်ဆိုတာကဒီမှာအဲ့ဒီဒေသမှာရှိတဲ့ဒီ stakeholder တွေအားလုံးရဲ့ဒီပါဝင်ပတ်သက်မှုနဲ့သူရဲ့စိတ်ဆန္ဒပဲအဓိကအရေးကြီးပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်ကတော့စီယုံကြီးကာလာနဲ့ပတ်သက်လို့မြင်ချင်ပါတယ်ပြောရမယ်ဆိုရင်ဗတ်ဒီစီယုံကြီးကာလာတွေကမကြခင်ရောက်လာတော့မှာပါရွေးကောက်ပွဲလို့မှာလုတ်ဖြစ်မယ်ဆိုရင်အဲ့တော့အာနာယပါတီကြီးကတော့ပြောမယ်ဆိုရင်တော့သူကလူလူထောက်ခံမှုလူလူရှင်ဝါလည်းကြီးပါတယ်ဒါပေမဲ့အခုနောက်ပိုင်းကပါတီငယ်တွေအများကြီးပေါ်လာတယ်သူတို့ကစီယုံကြီးကာလာသူတို့ကတော့အရေးကြီးပါတယ်အဲ့တော့အခုလို့ covid ကာလအခြေအနေနဲ့စီဝင်းကာလတွေတူသွားမယ်တခုခုရိုက်ခတ်မှုတွေရှိလာမယ်ဆိုရင်လွတ်လပ်မျှတနိုင်ပါမလားသူတို့ပါတီငယ်တွေအတွက်မျှတတာဖြစ်နိုင်ပါမလားယူကောက်ပွဲကအခုအနေထားရဆိုရင်ပေါ့
ဟုတ်အဲ့ဒီခါကလည်းဟိုပြောဆိုနေကြတယ်ပေါ့နော်တော်တော်များဒီနိုင်ငံဥပဒေတွေကလည်းဒီဟာပေါ်မှာစိုးရိမ်မှုတွေရှိတယ်ပေါ့နော်ဒီပါတီငယ်လေးတွေအတွက်ဆိုရင်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ကျွန်မကတော့ဒီနိုင်ငံဥပဒေဆိုအတူတူပဲပေါ့အတူတူပဲဆိုတာဒီလိုမျိုးပြောရမဟုတ်ဒီမဲဆွေရမယ်ရက်ကတော့အတူတူပဲဖြစ်နေတယ်ဖြစ်နေတယ်ဆိုတော့ကျွန်မတို့ကဟိုပြောင်းလဲတဲ့မျိုးတွေပေါ့ဒီအရင်လိုမဲဆက်စည်းရုံးမှုတွေလုပ်လို့မရဘူးဥပမာ၅ရောက်ထက်ဆုလို့မရဘူးဆိုရင်ဘာလုပ်လို့ရလဲဆိုရင်နီလန်းတွေကိုဒါပါတီကเนาะဒီပါတီသီးသီးမှာရှိတဲ့ဒီခေါင်းဆောင်ပိုင်းတွေကဒါကိုစဉ်းစားရမယ်ပေါ့ငါတို့ကဘလို့နီလန်းနဲ့လုပ်မှာလဲဒီမက်ဆန်နာရှင်တွေကိုငါတို့ဒီအစာတိုက်ကနေပြီးတော့ငါတို့ရဲ့ကိုယ်စားလှယ်လောင်းတွေပါတီရဲ့မူဝါဒတွေကိုယ်စားလှယ်လောင်းတွေရဲ့ကိုယ်ရေးအကျင့်တွေဒါတွေကိုငါတို့ပို့မလားဒါမှမဟုတ်လို့ရှိရင်တအိမ်တက်စင်းငါတို့လုပ်ဖို့အချိန်မီးသလားအချိန်မမီဘူးဆိုလို့ရှိရင်ငါတို့ message ပို့ရမှာလားဒါမှမဟုတ်လို့ရှိရင်လူမှုကွန်ရက်ကိုတုံးပြီးတော့မှကိုယ့်ရဲ့ messenger နေရလူတွေသိအောင်လုပ်မလားစသဖြင့်ပေါ့ဒီလိုနီးလန်းတွေကိုတော့ဒီခေါင်းဆောင်ပိုင်းအသီးသီးကအများတန်းကျွန်တော်တို့ကစဉ်းစားနေဖို့လိုတယ်ဘာလို့လဲဆိုတော့အခုနောက်ပိုင်းမှာဆိုရင်တော့ဒီနည်းပညာနဲ့ဒီသုတေသနပိုင်းတွေကပို့ပြီးတော့မှခရာဖြစ်တယ်ပေါ့နော်မဆိုလို့ချင်တာကိုယ့်ရဲ့ messenger နေမှာဘယ်သူကမဲပေးမှာလဲအဲ့ဒီမဲပေးတဲ့သူကိုကိုကရအောင်ဘယ်လိုလုပ်မလဲဆိုတဲ့အပိုင်းတွေမှာတော့ဒါကျွန်တော်တို့ကရှင်းပြန်ရမယ်ပေါ့နော်ဒါဘာဖြစ်လို့လဲဆိုတော့ဒီရှင်းပြန်ခြင်းကြီးဒါပို့ပေါ်ကောင်းမွန်တဲ့ရလက်တွေကိုကျွန်တော်တို့ကဒီရရှိစေတဲ့ messenger ရှင်တွေတည်းပို့ကောင်းတယ်ဘာလို့ဆိုပို့တော်တဲ့ဒီကိုယ်စားလှယ်လောင်းတွေကဝင်ရောက်ရှင်းပြန်ပြီးရှင်းပြန်မှုတွေပြင်းထန်မှလည်းကျွန်တော်တို့ကပို့ကောင်းတဲ့ကိုယ်စားလှယ်ကိုကျွန်တော်တို့ရမှာပေါ့နော်အဲ့လိုမျိုးဆိုတော့ဒီပါတီဒီအနေနဲ့ကလည်းဟိုပါတီငယ်တဲ့ကြီးတဲ့အဲ့လိုသဘောမထားပဲနဲ့ငါတို့ဘယ်လိုလုပ်မလဲဘယ်လိုနီးလန်းကိုရှာမလဲဆိုတော့ပုံစံမျိုးနဲ့သွားမယ်ဆိုလို့ရှိရင်တော့ဒီတရားမျှတတဲ့အခြေအနေတစ်ခုကိုရောက်ဖို့အတွက်အနေငယ်တွန်းအားဖြစ်မယ်ဒါပေမဲ့အဲ့လောက်နဲ့လည်းကျွန်တော်တို့ကမရဘူးပေါ့ဘယ်လိုမျိုးရှိသေးလဲဆိုတော့ဥမာဒီလက်ရှိအစိုးရအဖွဲ့အနေနဲ့ကလည်းဟိုဒီတန်းတူညီမျှဖြစ်တဲ့အနေအထားမျိုးတွေဖန်တီးပေးရုံနဲ့မကပဲနဲ့ဥမာဆိုရင်ဒီကာလမှာဆိုရင်ကျွန်တော်တို့ကအောင်နိုင်ရေးလုပ်ဖို့ဆိုတာမလွယ်တော့ဘူးပေါ့အဲ့လိုမျိုးဆိုရင်ကျမတို့ဒီအစိုးရရဲ့မီဒီယာပေါ့နော်ဒီအစိုးရမီဒီယာဒီပြည်သူ့ပိုင်းမီဒီယာကိုပို့ပြီးတော့မှပေးသုံးတာမျိုးတွေပေါ့အရင်တုန်းကတော့ဒီ10မိနစ်15မိနစ်ကျမတို့ဒါ broadcast လုပ်ပြီးတော့ပါတီတွေအကြောင်းပြောရင်ဆိုအဲ့လိုမဟုတ်တော့ဘူးဒီ message စီးရုံနဲ့နှစ်လလုံးလုံးမှပို့ပြီးတော့သူတို့ကိုပေးသုံးတာတွေဒီ radio channel တွေပေးလုပ်တာမျိုးပေးပြီးတော့သုံးထားမယ်ညပေးညမယ်အဲ့လိုမျိုးအကုန်လုံးဒီဟိုပါပေါ့ဒီကိုယ်စားလှယ်လောင်းနေတဲ့နိုင်ငံရေးပါတီတွေအတွက်ကိုဒီရှင်းပြနိုင်ဟိုပါပေါ့ဒီလောက်ကကင်တာရှိတဲ့ဒီအနေထားမျိုးလေးတစ်ရက်ကိုဖန်တီးပြမယ်ဆိုလို့ရှိရင်တော့ဒါတရားညှတ်တဲ့ရွေးကောက်ပွဲတစ်ခုကဒါဖြစ်လာနိုင်ချေရှိပါတယ
်ဟုတ်ကဲ့တစ်ဆက်တည်းကျွန်တော်မေးချင်တာကဒီရွေးကောက်ပွဲဆိုင်ရာဤဥပဒေတွေစီးမင်းစည်းကမ်းတွေကရောကိုဗစ်အခြေအနေနဲ့ကန့်ညီအောင်ပြောင်းလဲဖို့လိုတာရှိပါလား
ပါလေပဲဟိုကျမတို့ဒိုတယ်လို့ပြောတဲ့လူတွေရှိတယ်လို့မလို့ဘူးလို့လည်းဆွေးနွေးကြတဲ့လူတွေလည်းရှိတယ်ပေါ့နော်အဲဒါပေမဲ့တခုရှိတာကကျမတို့အခုဘာတွေးရလဲဆိုရင်အချို့နိုင်ငံတွေမှာဆိုရင်ဒါသူတို့လွတ်တော်မှာဥပဒေတရက်ကိုနော်ဒီဥပဒေချမ်းကိုတင်သွင်းပြီးတော့ဒါကိုဗစ်ဥပဒေဟိုမှာဒီဒိုကတ်ယောဂဖြစ်ဘယ်လိုလုပ်မလဲဆိုတဲ့ဟာမျိုးကိုဒါလွတ်တော်မှာသူတို့ဆွေးနွေးတယ်ပေါ့နော်အဲဒါမျိုးလည်းကျမတို့လုပ်လို့ရတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ချက်မေးချင်ပါတယ်ခုနကမမျက်နာတင်ပြောသွားတဲ့အချက်မှလည်းပါပါတယ်အခုကိုဗစ်ကာလကြက်တင်းမှာပဲကမ္ဘာနိုင်ငံချူကသူယူကောက်ပွဲကိုမရရအောင်လုပ်သွားတာရှိတယ်။တုတ်သွားနိုင်ခဲ့တာရှိတယ်ပေါ့နော်။မြန်မာနိုင်ငံမှာအခုလိုအခြေအနေမျိုးယူကောက်ပွဲကလည်းကော်မရှင်ကလည်းအခုလိုအနေအထားမျိုးပါတီရလည်းအနေအထားမျိုးနဲ့ယူကောက်ပွဲကိုနိုဝင်ဘာထဲမှာကျင်းပသွားမယ်ဆိုရင်လွတ်လပ်မျှတမှုကိုတစုံတရာထိခိုက်သွားနိုင်တဲ့အနေအထားမျိုးရှိပါလား။မမျက်နှာသာတင်ရဲ့အမြင်သိချင်ပါတယ
်။ဟာပေါ့အရင်လောက်တော့မချောဘူးနိုင်ဘူးပေါ့နော်။ဒါတေချာတာတော့ခက်အတားဟိုဟာခက်ခဲနိုင်တယ်ဒါပေမဲ့လည်းပဲဘယ်တော့ဒီလုံနိုင်လဲကျွန်တော်တို့ဥမာအခုအချိန်ကချိနေသေးတာပေါ့နော်အဲကျွန်တော်တို့ဒီရှိတဲ့အချိန်လေးပေါ်မှာဘယ်လိုမျိုးဒီဖြစ်စင်ပြီးတော့ပေါ့နော်ဒီဖြစ်စင်နေဆိုတဲ့နေရာမှာလည်းတူတစ်ဖွဲ့တစ်ဖွဲ့တည်းရမဟုတ်ဘဲနဲ့ဥမာဒီရောက်ပွဲကော်မရှင်ဆိုရင်လည်းဒါသူ့ဒီမဲဆန္ဒရှင်တွေအတွက်ကိုဒီလုံခြုံစေမဲ့ဥမာဒီမဲယုံတွေမှာဘိုးပိုင်းကလင်းနစ်တွေထားပေးမယ်ဒီအပူချိန်ညင်းနေတဲ့သူတွေဆိုလို့ရှိရင်တော့ဒီမဲယုံတွေကိုမဝင်ဘဲနဲ့အပြင်မှာပဲပြေးမယ်။ဥမာတစိတုံးကိုထုမယ်ဆိုရင်အမှန်တူတွေကအများကြီးကလက်တွေကိုက်မယ်ဆိုရင်ဟိုကူးဆက်မှုတွေအန္တရာယ်တွေပိုရှိတယ်ဆိုဥမာကိုဘောပင်နဲ့ကိုယူလာပြီးတော့အမှတ်ချက်မလားစသဖြင့်ပေါ့နော်။ဒါကကျမတို့ကဟိုဘလို့မျိုးစီမံခန့်ခွဲရတဲ့ဆိုတဲ့အခြေအနေပေါ်မှာမူတည်ပြီးတော့မှကျမတို့ကဘလောက်ထိဒီပွင့်လင်းမြင့်တာမှုရှိပြီးတော့ဒီကောက်မွန်တဲ့ရေကောက်ပွဲတစ်ခုဖြစ်မလဲဆိုတာကတော့ဟိုအလုံးမြင့်စိန်ခေါ်မှုပဲပေါ့နော်။
โอเคมาแม่นาตื่นกูหลูเปียวปะพี่ล่ะเจซุอายิติดมาเลยครับพี่ยาน
โอเคติมาเลยเจซุติมาเลย
มิงลาบาရှင်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီလျှက်စစ်နဲ့စွမ်းရင်ဝင်ကြီးဌာနစွမ်းဆောင်ရည်ဘလောက်ရှိတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့မတ်လ22ရက်နေ့ကမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူ2ယောက်စတွေ့ပါတယ်အဲ့ဒီနောက်ပိုင်းကစအစိုးရဟာကိုဗစ် -19 ကာကွယ်ရေးနဲ့ပတ်သက်ပြီးအစီအမံတချို့စအကောင့်တွေဖော်ပါတယ်အဲ့ဒီထဲမှာအခြားသောအစီအမံများစွာနဲ့အတူအစိုးရဝန်ထမ်းတွေကိုတဝက်စီပဲရုံတက်စေတာပြည်သူတွေကိုလည်းတန်းတိုင်တဲ့လောက် stay at home အိမ်မှာပဲနေခိုင်းတာစတာတွေပါဝင်ပါတယ်။နိုင်ငံသားတန်ယုံတွေနိုင်ငံတကာ NGO အဖွဲ့အစည်းတွေနဲ့ကုမ္ပဏီလုပ်ငန်းတချို့ကတော့အိမ်ကနေအလုပ်လုပ်ရတဲ့ work from home အစီအစဉ်အကောင့်ထဲပေါ်ကြပါတယ်။ဒီအတွက်အစိုးရဟာလျှက်စစ်မီ3ဆွဲတဲ့အိမ်တော်စုတိုင်းအတွက် AB လအတွက်ကျသင့်တဲ့မီတာကားကနေမီတာ unit 150စာကျပ်ငွေ 11,550 ကို COVID-19 ကာလအထောက်ပံ့အဖြစ်ပေးမယ်ဆိုပြီးကြေညာပါတယ်။ကြေညာချက်ထွက်ပြီးမကြာခင်အဲ့ဒီမီတာကသက်သာမဲ့ငွေကျပ် 11,550 ကိုအစိုးရရဲ့ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘိုးကော်မတီရဲ့ဘဏ်အကောင့်ထဲကိုပြန်ပြီးလှူဒန်းသူတွေလည်းအများအပြားပေါ်ပေါက်ခဲ့ပါတယ်။အစိုးရရဲ့မီတာကသက်သာပေးတဲ့အစီအစဉ်ကိုထောက်ခံကြတဲ့သဘောပါ။ဒါပေမဲ့ကံမကောင်းအကြောင်းမလှစွာပဲ AP လအတွက်မီတာဘေးတွေထွက်လာတဲ့မေလဇန်အရောက်မှာတော့မီတာကအများကြီးကျနေတယ်။မီတာဖတ်တာတွေမှန်ကန်မှုမရှိဘူး။အစိုးရကမီတာကသက်သာခွင့်ပေးပေမဲ့ဘာမှမခံစားရဘူး။လျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနဝန်ဆောင်မှုညံ့ဖြစ်နေဆိုတဲ့ဝေဖန်မှုတချို့ထွက်ပေါ်လာပါတယ်။အဲလိုဝေဖန်မှုတွေနဲ့ပတ်သက်ပြီးလျှက်စစ်စွမ်းအင်ဝင်ကြီးဌာနကသတင်းစာရှင်းလင်းပွဲလုပ်ပြီးရှင်းပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးဝေဖန်ပြောဆိုသူတွေထောက်ပြတဲ့အချက်မှန်ပါရဲ့လား။သူတို့ထောက်ပြသလိုလျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနရဲ့စွမ်းဆောင်မှုတွေအရေးသွေးနေကြနေပါသလားဆိုတဲ့ပြဿနာစိတ်ဝင်စားဖို့ကောင်းပါတယ်။ NLD အစိုးရလက်ထက်လျှက်စစ်နဲ့စွမ်းရင်ဝင်းကြီးဌာနစွမ်းဆောင်ရည်ဘလောက်ရှိလဲဆိုတာလေ့လာကြည့်ပါမယ်
။လျှက်စစ်ထုတ်လုပ်ဖြန့်ဖြူးမှုအကြောင်းပြောရရင်မြန်မာနိုင်ငံကိုနှစ်ပေါင်း90နီးပါးအုပ်ချုပ်ခဲ့တဲ့စစ်ဟာနာရှင်အစိုးရရဲ့လက်ထက်ကအခြေအနေအချင်းလောက်ကိုပြောဖို့လိုပါလိမ့်မယ်။သူတို့လက်ထက်ကလျှက်စစ်တပ်အားထုတ်လုပ်မှုဟာနိုင်ငံတကာအဆင့်ဝေးလို့အိမ်နီးချင်းနိုင်ငံတွေနဲ့တောင်နှိုင်းယှဉ်လို့မရအောင်နေပါလွန်လာပါတယ်။2017မတိုင်ခင်ကဆိုရင်လျှက်စစ်တပ်အားအမြင့်ဆုံးထုတ်လုပ်နိုင်မှုမဂါဝတ်1300နဲ့1500ကြားလောက်ပဲထုတ်လုပ်နိုင်ပြီးနိုင်ငံမိသားစု၄ပုံတပုံအောက်လောက်ကိုပဲလျှက်စစ်မီပေးနိုင်ပါတယ်။လျှက်စစ်မီအရာဆုံးလို့ဆိုတဲ့ရန်ကုန်မှာတော့အင်ဗက်တာတွေကိုအားပြန်ဖြည့်လို့မရနိုင်တော့တဲ့အထိရက်နဲ့ချီမီးပြတ်တာမျိုးကြုံခဲ့ရပူပါတယ်။အကျိုးဆက်ကတော့ပြည်သူတွေဒုက္ခရောက်ကြရသလိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုလည်းမဆွဲဆောင်နိုင်ခဲ့ပါဘူး။ အဲ့ဒီအချိန်ကရခိုင်တနင်္သာရီနဲ့မြို့ရွာအတော်များများမှာကို့အစီအစဉ်နဲ့ကိုလျှက်စစ်တအားထုတ်လုပ်ဖြန့်ဖြူးမှုတွေလုပ်ခဲ့ကြရပြီးလျှက်စစ်အတွက်ကုန်ကျစရိတ်အများကြီးတုံးခဲ့ကြရပါတယ်။လျှက်စစ်မီးရတဲ့မြို့ပြတွေမှာလည်းမီးပြတ်တဲ့အခါအသုံးပြုလို့ရအောင်မီးဆက်ကိုစီစောင်းထားရတာဘက်ထရီနဲ့အဖြစ်ပြီးတုံးလို့ရတဲ့အင်ဗက်တာတွေဝယ်ထားရတာမီးအားဟာလျှက်စစ်ပစ္စည်းတုံးလို့မရတော့အောင်နည်းနေတာမို့ဈေးကြီးလာတဲ့မီးအားမြင့်ဆက်တွေဝယ်ယူတက်ဆင်ကြရတာဟာထုံးစံတစ်ခုလို့ဖြစ်ခဲ့ပါတယ်။အိမ်တိုင်းလူလူလောက်မှာအစိုးရလျှက်စစ်မီးလာရင်တုံးဖို့မီးလိုင်းတစ်လိုင်းမီးပြတ်တဲ့အခါမီးဆက်ဒါမှမဟုတ်အင်ဗက်တာနဲ့အသုံးပြုရမယ့်မီးလိုင်းတစ်လိုင်းခွဲခြားထားရတဲ့အထည်ပါပဲ
။ဒီထက်ဆိုးတာကလျှက်စစ်မီးမှန်မှန်မပေးနိုင်ရကနေနောက်ဆက်တွဲပေါ်လာတဲ့အဂရီလိုက်စားမှုပါ။လက်စစ်မီမီတာပေါင်းရဖို့လက်ပေးရတယ်လို့မီးမှန်တဲ့မီးလိုင်းနဲ့ချိတ်ဆက်နိုင်ဖို့ကိုလည်းလက်ငွေပေးကြရပါတယ်။အဲ့ဒီချိန်ကတာမန်ပြည်သူတွေအတွက်ဆိုမီးတလိုင်း VIP လို့ခေါ်တဲ့အစိုးရအရာရှိကြီးတွေတပ်မတော်အရာရှိကြီးတွေတထေးကြီးတွေနေထိုင်တဲ့အိမ်မျိုးတွေအတွက်မီးတလိုင်းအစရှိသဖြင့်ခွဲခြားမှုတွေတောင်ရှိခဲ့ပါတယ်။လက်စစ်မီမမှန်တာ၊တွေ့တန်းထားတဲ့ဓာတ်အားလိုင်းတွေစိတ်မချရတာ၊မီးအားမပြည့်တာ၊စတဲ့ပြဿနာပေါင်းစုံကြောင့်နောက်ဆက်တွဲလျှက်စစ်ပစ္စည်းတွေပျက်စီးနေတာမျိုးအပြင်မိလောင်တာလူသေးတာမျိုးအထိဆိုးကျိုးမျိုးစုံကိုလည်းဖြစ်ပေါ်စေခဲ့ပါတယ်။2017သမ္မတဦးသိန်းစိန်အစိုးရတက်လာတဲ့အခါအဲ့ဒီအခြေအနေကိုပြုပြင်ဖို့ကြိုးစားပါတယ်။ဒါပေမဲ့ကန်ဆိုးကျင်တော့ဒီမိုကရေစီနည်းနည်းပပရလာတဲ့အခြေအနေအောက်မှာအားကောင်းလာတဲ့ NGO အဖွဲ့အစည်းတွေရဲ့ရည်အားကနေလျှက်စစ်မထုတ်ဖို့ကြောင်မီသွေးကနေလျှက်စစ်မထုတ်ဖို့စတဲ့ခုခံဆန့်ကျင်မှုတွေနဲ့အကြီးအကျယ်ရင်ဆိုင်ခဲ့ရပါတယ်။ဒါကြောင့်သူတို့တက်တန်းကုန်တဲ့2016နှစ်ဆန်းပိုင်းအထိလက်စစ်တာအမီဂါဝတ် 2400 ဝန်းကျင်လောက်ပဲထုတ်လုပ်နိုင်ခဲ့ပါတယ်။တနင်္ဂနွေလုံးအတိုက်တာနဲ့ဆိုရင်တော့မိသားစုပေါင်း34ရာခိုင်နှုန်းကိုပဲလက်စစ်မီပေးနိုင်သေးတဲ့အနေထားပါ။
2016ခုနှစ်မှာ NLD အစိုးရတက်လာတဲ့အခါပြည်သူတွေအထွတ်ရောနိုင်ငံတကာယင်းနှိမ့်ညံ့မှုတွေဝင်ရောက်ဖို့အတွက်ကိုပါလျှက်စစ်တအားထုတ်လုပ်ရေးဘက်ကိုပိုးပြီးအာရုံစိုက်လာပါတယ်။လေးနှစ်ပြည့်ပြီးတဲ့ကနေ့အချိန်မှာတော့လျှက်စစ်တအားမဂါဝတ် 3,800 လောက်အထိထုတ်လုပ်နိုင်လာပါပြီ။အရင်သမရဦးသိန်းစိန်အစိုးရလက်ထက်ကထုတ်လုပ်ခဲ့တဲ့ပမာဏထက်54ရာခိုင်နှုန်းလောက်ပိုထုတ်နိုင်ပေမယ့်တနိုင်ငံလုံးမိသားစုတွေရဲ့တဝက်ဖြစ်တဲ့90ရာခိုင်နှုန်းကိုပဲလွှမ်းခြုံလျှက်စစ်တအားပေးနိုင်ပါသေးတယ်။တနိုင်ငံလုံးလွှမ်းခြုံလျှက်စစ်တအားပေးနိုင်ဖို့အခုလက်ရှိထုတ်လုပ်နိုင်တာထက်နောက်ထပ်တစ်ဆလောက်ထပ်ပြီးထုတ်လုပ်နိုင်ဖို့အများကြီးလိုအပ်နေသေးပေမယ့်အရင်ခေတ်ကဒုက္ခနဲ့ဝင်တော့ဝင်ပိုးတချို့တော့တတ်တာသွားစေတာတွေ့ရပါတယ်။ VIP အထူးသီးသန့်လိုင်းတွေပျောက်ွယ်ကုန်ပြီးလျှက်စစ်ဌာနဟာအရင်ခေတ်ကလိုနေရာတကာအာဂရီလိုက်စားမှုပြည့်နှက်နေတဲ့အနေအထားမျိုးနဲ့လည်းချားနာလာတာတွေ့နိုင်ပါတယ်။ဒါပေမဲ့အခြားလိုအပ်ချက်တွေပြဿနာတွေကတော့အများကြီးကျန်နေသေးပါ
။လက်တလော AB လိုက်မီတာကများတယ်ဆိုတဲ့ပြဿနာဟာတကယ်တော့သိပ်မထူးဆန်းပါဘူး။ရာသီဥတုပူပြင်းတာလူတွေအားလုံးနေအိမ်တွေမှာအချိန်ပြည့်နှီးပါနေပြီးအဲကွန်းပါဝင်လျှက်စစ်ပစ္စည်းသုံးစွဲမှုမြင့်တက်ခြင်းဟာလျှက်စစ်မီတာယူနစ်မြင့်တက်စေတဲ့အကြောင်းရင်းပါပဲ။ကြာတဲ့မီတာယူနစ်ထက်မီတာကားကိုပိုပြီးကောက်ခံတယ်ဆိုတဲ့ပြဿနာမျိုးမပေါ်ပေါက်ခဲ့ပေမဲ့မီတာကမှန်းဖတ်တာကြောင့်လာစဉ်ကြာတဲ့မီတာယူနစ်အတိုင်းတိတိကျကျကောက်ခံတာမျိုးမလုံနိုင်ခဲ့တဲ့အားနည်းချက်မျိုးကိုတော့ဝန်ကြီးဌာနတာဝန်ရှိသူတွေဘက်ကဝန်ခံပြီးပြုပြင်မယ်လို့ကတိပေးထားပြီးဖြစ်တာတွေ့ရပါတယ်။ပြောရရင်လျှက်စစ်နဲ့စွာရင်ဝန်ကြီးဌာနအနေနဲ့ပြည်တွင်းလျှက်စစ်ထုတ်လုပ်မှုဖြန့်ဖြူးမှုဝန်ဆောင်မှုအပိုင်းတွေနဲ့ပတ်သက်လို့အိမ်ကြီးချင်းနိုင်ငံတွေအဆင့်လောက်လိုက်မိဖို့အများကြီးကောင်းထည့်ဖော်ဖို့လိုနေသေးပေမဲ့လေးနှစ်အတွင်းစွမ်းဆောင်မှုကတော့အဆင့်တင့်ခီးရောက်တာတွေ့နေရကြောင်းပါ။
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုအရင်အောင်ဆုံး VOE Facebook Messenger ကနေတော့ရေးလာတဲ့သောရရှင်တွေရဲ့စာတို့လေးတွေကိုဖော်ပြပေးသွားခြင်းပါတယ်။ဒီမှာနိုင်နိုင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်က Morning မင်္ဂလာပါအမြင်နေကောင်းပါစေကျမရေးကိုအထူးကယူဆိုင်ကြပါလို့ရေးလာပါတယ်ဟုတ်ကဲ့ကျမတို့အကုန်နေအိမ်တွေကနေပြီးတော့အလုပ်လုပ်ပြီးတော့ပဲကျမရေးအတွက်သတိထားနေကြပါတယ်နော်သရရှင်နေအနေနဲ့လဲကျမရေးကိုယူဆိုင်ပါလို့ပြန်ပြီးတော့သတိပေးကြပါတယ်ကျေးဇူးတင်ပါတယ်ဒီပင်ဆိုတဲ့သရရှင်ကတော့ VOE ကအမှုတန်းတွေအားလုံးစိတ်ချမ်းသာခြင်းကိုယ်ကြီးကျမခြင်းတို့နဲ့ပြည့်စုံပါစေလို့ဆန္ဒပြုဆုတောင်းလိုက်ပါတယ်တဲ့ပေးရဆုနဲ့ပြပါစီရှင်ကျေးဇူးတင်ပါတယ် ကျွန်တော်အိန္ဒိယရောက်မြန်မာဒုက္ခတွေပါဆိုပြီးရေးလာတဲ့သွားရှင်ကတော့သူ့ရဲ့စာကိုဖော်ပြပေးလို့ကျေးဇူးတင်ကြောင်းထပ်ပြီးတော့ Messenger မှာစာရေးပြောလာတာပါ VOE ကျေးဇူးအများကြီးတင်ပါတယ်သွားရှင်များပေးစာကကျွန်တော်တို့ခွန်အားဖြစ်စေပြီးတော့သင်ခန်းစာတွေရရှိစေပါတယ် Burmese Refugee New Delhi က Refugee ဒုက္ခတွေတွေကြောင်းတင်ပြပေးခြင်းပဲမဲ့မတင်ပြရဲသေးလို့ပါအခွင့်အရေးရတာနဲ့တရရှင်ပေးစာမှာပြောပြပေးပါဦးမယ်တဲ့ဟုတ်ကဲ့ဆောင်မြော်နေပါတယ်ရှင်နောက်ထပ်တရရှင်တရကတော့သူကလည်း Messenger ကနေပြီးတော့စာရိုးလေးရေးလာတာပါဒီတရရှင်ကသတင်းတွေနားထောင်ရတာကောင်းပါတယ်အခုလိုအချိန် COVID-19 ကရောဂါဘေးကာလမှာပိုးကူးဆက်သူသေဆုံးသူတွေစီးနေပါကြီးညာပေးလို့အများပြည်သူကြားသိရတာမလို့သတင်းနားထောင်ရင်းနဲ့ကဘေးကိုလည်းကာကွယ်ဆောင်ရှားနိုင်ပါတယ်ဒါကြောင့်မလို့အထူးကျေးဇူးပါဆိုပြီးတော့စာရေးပြောလာပါတယ်COVID-19 ဆိုလို့ကမ္ဘာမှာကြုံတွေ့နေရတဲ့ဒီကက်ရောဂါဘေးဆိုးကြီးကခွာနှံ့ကိုရောက်ရှိနေတဲ့မြန်မာတွေကိုလည်းတော်တော်လေးကိုရိုက်ခတ်မှုဖြစ်စေတာပါဒီမှာနန္ဒဝေဆိုတဲ့သရရှင်ရေးလာတဲ့စာကိုဖော်ပြပေးချင်ပါတယ်သူကလည်းဒီကက်ရောဂါဘေးကြီးမြန်မာနိုင်ငံမှာရိုက်ခတ်မှုတွေစိုးရိမ်လို့ပါဆိုပြီးအခုလိုစာရေးလာတာပါသူကကျေးဇူးပါဗျို့ရေဝိုင်းတော်သားတွေရေတဲ့တခုလောက်တောင်းဆိုခြင်းလို့ပါမြန်မာနိုင်ငံကအကြောင်းတွေကိုဖွင့်ဖို့တွေဒီရောဂါကက်ဆိုးကြီးဖြစ်နေချိန်မှာဖွင့်ဖို့ဆော်ပါသေးတယ်ဖြစ်နိုင်ရင်အကြောင်းတွေမူလတန်းကအစာမဖွင့်ပေးဘူးအမေတော်အောင်ဆန်းစုကြည်တည်အောင်ပြောပြပါနော်တဲ့နေ့စဉ်သတင်းတွေကိုနားထောင်နေရလို့ကျေနပ်မိပါတယ်အကြောင်းတွေလည်းမဖွင့်ပါသေးနဲ့အောင်လို့တိုင်းတစ်ပတ်ကနေပြီးတော့ဆူတောင်းနေပါတယ်ယောဂါရလာတော့မှသားသမီးတွေအတွက်နောင်နာမရခြင်းမူလေတဲ့အမေစုတည်အောင်ပြောပြပါလို့တိုင်ကြားပါရစေ VOE အားလုံးပဲကျမ်းမာချမ်းသာကြပါစေဆိုပြီးတော့ဝိုင်းတော်သားတွေအတွက်လည်းဆူတောင်းပေးလာပါတယ်ဟုတ်ကဲ့ဒီတော်ရရှင်ကတော့ဒီနိုင်ငံသားမှနေပြီးတော့မြန်မာနိုင်ငံကအကြောင်းတွေဖွင့်မှာကိုစိုးရိမ်နေတဲ့သူပါအကြောင်းတွေဖွင့်မယ်ဆိုလို့ဒီ American ပြည်အောင်စုမှာတော့ဒီနှစ်စာတစ်နှစ်တစ်နှစ်လုံးအကြောင်းတွေပိတ်ထားတဲ့အတွက်ကြောင့်မလို့ဒီနွေရာသီကဇွန်လမှာစပြီးတော့တကယ်တမ်း September မှာအကြောင်းပြန်ဖွင့်ရမှာဖြစ်ပါတယ်ဒါမဲ့လည်း September အကြောင်းဖွင့်မဖွင့်အဲ့လိုဟာတွေတော့မကြေညာသေးပဲနဲ့ဇွန်လအထိအကြောင်းတွေကိုပိတ်ထားလိုက်တာဖြစ်ပါတယ်ဒါနဲ့တလောကပဲပြီးခဲ့တဲ့သတင်းပတ်အတွင်းမှာပြင်သစ်မှာအကြောင်းတွေပြန်ဖွင့်လို့ကလေးတွေအကြောင်းတွေမှာ COVID-19 ရောဂါကူးစက်ကြတဲ့သတင်းတွေလည်းဖတ်ရပါရဲ့နော်။ဒါကြောင့်မလို့ဒီသောရရှင်ကစိတ်ပူပြီးတော့မြန်မာနိုင်ငံမှာအခုလောလောဆယ်အကြောင်းတွေပြန်မဖွင့်ပါနဲ့လို့ဆိုပြီးတော့တားလာတာဖြစ်ပါတယ်။ဒီကိုရိုနာကပ်ဘေးဆိုးနဲ့ပဲပတ်သက်ပြီးရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါသေးတယ်။ဒီသောရရှင်ကတော့ထိုင်းနိုင်ငံမှာသွားပြီးတော့အလုပ်လုပ်နေတဲ့ရွှေပြောင်းလုပ်သားတဦးဖြစ်ပါတယ်။သူကမင်္ဂလာပါ VOA ဝန်တော်သားများခင်ဗျာကျွန်တော်နာမည်တော့မပြောတော့ပါဘူး။ကျွန်တော်ကထိုင်းကပါဆိုပြီးတော့သူ့စာကိုအခုလိုအစားချီပြီးရေးလာခဲ့ပါတယ်
။ကျွန်တော်ကထိုင်းနိုင်ငံဘန်ကောက်မြို့စူဆော့ဝတ်လမ်း30မှာရှိတဲ့ဟုံစီအထက်ချုပ်စိတ်ရုံအလို့သမားတဦးပါ။ COVID-19 ရောဂါကြောင့်မြန်မာအလို့သမားတွေလည်းအလို့ကနေဖြုတ်တာခံနေရပါတယ်ဗျာ။အလို့ဖြုတ်တာခံရတဲ့ဆိုပေမဲ့မြန်မာပြည်လည်းပြန်လို့မရ။အခြားအလို့လည်းရှာမရနဲ့စားဝတ်နေရေးအခက်အခဲတွေ့နေပါတယ်။ COVID ရောဂါကြီးရှိနေပေမဲ့တကြံတုံးကလည်းအလို့ဆင်းခဲ့ရပါတယ်။စိတ်ရုံတစ်ထည်ကအလို့ဆင်းခိုင်းလို့ပါ။အခုမေလပိုင်းမှာဆိုရင်ပုံမှန်အားဖြင့်တစ်လမှာပိတ်ရက်၄ရက်ရှိပါတယ်။ဒါပေမဲ့ဒီမေလပိုင်းမှာပိတ်ရက်က9ရက်ဖြစ်သွားပါတယ်။ဒါကြောင့်နောက်ထပ်3ရက်ခလုခလစာမရပါဘူး။အလုသမားတွေကိုလည်းအလုကအပြစ်ရှာပြီးထုတ်နေပါတယ်။လာမယ့်ဇွန်လပိုင်းမှာဆိုရင်10ရက်ပိတ်မယ်လို့ကြေညာထားပါတယ်။အလုဖြုတ်ခန့်ထိတဲ့အလုသမားတွေကလည်းဘာအကျိုးခံစားခွင့်မှမရှိပါဘူး။မြန်မာအစိုးရကိုအကူအညီတောင်းချင်ပါတယ်ဗျာ။ဘယ်လိုဆက်သွယ်ရမှန်းမသိလို့ပါ။ VOA ကနေတစင်ဆက်သွယ်ပေးဖို့မြစ်တာရက်ခံပါတယ်။ကျွန်တော်တို့အမျိုးမျိုးဒုက္ခရောက်နေပါတယ်ခင်ဗျာလာကုန်လို့လာစားထုတ်ရင်စားဖို့တော့အနိုင်နိုင်ဖြစ်နေလို့ပါအခန်းကတော့ပေးဖို့တော့မလောက်မငှဖြစ်နေလို့ပါဗျာ
ဒီသောရရှင်ကတော့လောလောဆယ်ထိုင်းမှာဆက်ပြီးတော့အလုံးလုံးနေတဲ့သောရရှင်ဖြစ်ပါရင်ဒီကိုရိုနာကပ်ဘေးကြောင့်ဒီစီးပွားရေးတွေကျဆင်းပြီးတော့သူတို့အလုပ်တွေကိုလည်းအခက်အခဲနဲ့ရိုက်ခတ်မှုတွေဖြစ်တယ်ဆိုတော့ရေးလာတာပါဒီမှာထိုင်းမှာရောက်နေတဲ့ဒီရွှေပြောင်းလုပ်သားတော်တော်များများတွေကတော့သူ့လိုတော့မှအလုံးမရှိပဲနဲ့ဒီအလုပ်အကောင်ကြီးမြန်မာနိုင်ငံကိုလည်းပြန်လို့မရပဲနဲ့ပြိမိနေရတွေရှိသလိုမြန်မာနိုင်ငံကိုပြန်ပြီးတော့လေဒီအလုံးမရှိပဲနဲ့မြန်မာနိုင်ငံကိုပြန်သွားရတဲ့ဒီရွှေပြောင်းလုပ်သားတွေလည်းအများကြီးရှိရလို့သိရပါတယ်နော်ဒါကတော့ကိုရိုနာကပ်ဘေးရဲ့ဒီအိန္ဒိယနိုင်ငံတွေမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကိုရိုက်ခတ်မှုဖြစ်ပါတယ်ပြည်ဝသတင်းတွေကိုနားဆင်ဖတ်ရှုပြီးတော့သတင်းဖော်ပြပါအကြောင်းအရာတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေနဲ့တုံ့ပြန်လာကြတဲ့သောရရှင်တွေထဲမှာဆိုရင်တော့တကုံမျိုးတက်ကသောရရှင်ဦးလာထွန်းကတော့အာဏာပိုင်တွေရဲ့မတရားတဲ့တရားစီရင်မှုနဲ့ပတ်သက်ပြီးတော့ခုလိုရေးလာတာပါ
မြောက်ပြည်မြို့မှာ COVID-19 ရောဂါကြောင့်လူတဦးသေဆုံးကြောင်းသတင်းမှာဖော်ပြခဲ့တဲ့အတွက်နိုင်ငံတော်ကြီးညိုပြက်စီမှုပုံမှန် 905 ခါနဲ့ဖန်မြို့နယ်တရားရုံးကနေပြီးတော့ဥဆော့ရဲတပ်ကထောင်ဒဏ်2နှစ်ကြာခံစီမှုမေလ20ရက်နေ့မှာအမိန့်ချမှတ်ခဲ့တာပါ အဲ့ဒီသတင်းကိုဖော်ပြခဲ့တဲ့ဧပြီလ13ရက်နေ့ညနေပိုင်းမှာပဲဥစော်ရဲတပ်ကရဲတပ်ဖွဲ့ကဖမ်းပြီးတော့ဖမ်းမျိုးမရဲစခန်းမှာခြေကျုပ်ချထားပြီးတဲ့နောက်တလကြာမေလ14ရက်နေ့မှာပထမကြိမ်ရုံးထုတ်ဖြစ်ပါတယ်အဲ့နောက်တပတ်နီးပါးကြာမေလ20ရက်နေ့မှာစီရင်ချက်ချလိုက်တာကြောင့်အမှုတစ်ခုလုံးကိုတလကြော်အတွင်းမှာအပြီးသတ်စီရင်ချက်ဆုံးဖြတ်ခဲ့တာပါဒရင်မဖော်ပြမိလို့နိုင်ငံတော်ကြီးညိုပြက်စင်မှုပုံမှန်905ခါနဲ့တရားဆွဲရဟာမဖြစ်တဲ့လို့ပဲဒီဖြစ်စဉ်အတွက်သတင်းမီဒီယာကောင်စီကိုအကြောင်းကြားတဲ့လို့ကောင်စီတွင်မှုဥမြင့်ကျော်ကပြောပါတယ်ဒါကတော့ VOA သတင်းမှာဥပဒေနောက်တစ်မျိုးမတိုးလိုက်ပါနဲ့ဒူရီဟာကြောက်တတ်တဲ့အမျိုးပြည်မှုသူ့အမိသူဆိုတဲ့ဒီလေးကျိုးတစ်ပုတ်ရှိပါတယ်မူလကလေးကကိုလိုနီခေဥပဒေတော်လိုင်းကောင်စီခေအမိဥပဒေတွေနဲ့မာဇလာခေဥပဒေတွေတပုံးကြီးပဲလူတွေကိုမလှုပ်နိုင်အောင်လှုပ်ထားတဲ့ဥပဒေတွေကြီးပါပဲအဲ့တရားစီရင်ရေးမူရဆိုလို့ရှိရင်နောက်ပြတဲ့ဥပဒေကအထူးဥပဒေလို့သတ်မှတ်တာမူရင်းဥပဒေရှိနေတော့မှအထူးဥပဒေနဲ့ဆွဲလို့ရတယ်။တချို့အထူးဥပဒေတွေကလုံထုံလုံဒီဥပဒေတွေမထွက်နိုင်သေးတော့တင့်နဲ့ထင်တဲ့နီးနဲ့စီရင်ပါတယ်။ဒါတွေကိုမင်းမင်းပြပြလှုပ်ပြီးတော့ကျိုးစိုးတင့်နဲ့ပါတယ်ပြောနေတာတွေကျွန်တော်တို့နားမလည်နိုင်အောင်ပါပဲ။ဒေါက်တာတန်းနှုတ်စကားကိုတက်ကူကောက်ပြီးတော့ဖွင့်ဆိုကြည့်လို့ရှိရင်ကျွန်တော်တို့တမိုင်းကိုမတင်လို့အနိုင်ကြတာပါပဲလား။စာကရှိနေလို့ Facebook Messenger ကလည်းပို့ထားပါတယ်။
သရရှင်ဦးလာထွန်းဖြစ်ပါတယ်ကိုဗစ်ကာလသတင်းစစ်ဆင်မှုရဲ့အခမ်းအနားဆိုပြီးတော့ကျွန်တော်တို့သတင်းဖော်ပြခဲ့တာနဲ့ပတ်သက်ပြီးတော့သူကအခုလက်ရှိဒီအစိုးရလက်ထက်မှာစီရင်နေတဲ့တရားဥပဒေတွေကိုမာဆာလာခစ်ကဥပဒေနဲ့နှိုင်းပြပြီးတော့ဝေဖန်ပြောကြားလာတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သောရရှင်ရဲ့စာရီထဲမှာဆိုတော့သောရရှင်တယောက်ရေးလာတဲ့စာကိုအခုဆက်ပြီးတော့ဖော်ပြပေးကြပါမယ်။ဒီသောရရှင်ကတော့
အမေနိုင်ရင်ချမ်းသာပြီဆိုပြီးယုံစားလိုက်တာအာနာရှင်စနစ်နဲ့ကွာရာဆိုလို့တမရလိုနာမည်ပေးထားတဲ့ရုပ်သေးရုပ်ပုံကိုပဲအပြောင်းလဲဖြစ်ပါတယ်။အရင်နှစ်တွေထက်ကုံစင်းနှုံးတွေအဆမတန်တက်တယ်။မီတာကတွေသုံးစတိုးကောက်တယ်ပြည်သူတွေဒုက္ခမြောက်ပဲနေမလားသူတို့ကပြောတယ်အခွန်ကောက်ခြင်းအဖြစ်တိုင်းပြည်ဗန္ဓာကိုတိဆောက်တာတဲ့ဟုတ်ပါတယ်အခွန်မဲရှိတော့တဲ့တိုင်းပြည်ကိုအခွန်တွေနဲ့ပဲပြန်တိဆောက်ပါစီးပွားရေးပြောင်းလဲမှုမရှိရင်သူများနိုင်ငံတွေမှာအလုံးလို့ရအောင်ပါပ
ါပြည်သူလူထုကဒီမိုကရေစီဒီကြရွေးချယ်ခန့်အပ်ထားတဲ့အစိုးရဖြစ်ပေမဲ့နိုင်ငံကိုပြောင်းလဲအောင်မလုံဆောင်ပေးနိုင်လို့ပြည်သူတွေအမတန်မှအစိတ်ပြေရပါတယ်ဆိုပြီးတော့ဒီတော့ရှင်သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ရှင်။သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။တိတောင်းလာတဲ့သရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြေးသွားဖို့ရှိပါတယ်ရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ခုဆက်ပြီးတော့ဒေတာလာတဲ့သောရရှင်ကိုလည်းပြစ်စင်ပါတယ်။ဒီမှာထိုင်းနိုင်ငံကသောရရှင်မျိုးညွတ်အောင်ကတော့
VOA ကျွန်တော်ကတော့လက်ရှိထိုင်းနိုင်ငံမှာအလုပ်လုပ်နေရပါတယ်။အိမ်ပြန်မှုအတွက်လည်း hotline ကနေဖောင်ဖြည့်ပြီးပြန်ချိန်ကိုစောင့်နေရပါ။ပြန်ချိန်ရက်နဲ့မပြန်ပြစ်နိုင်သေးတဲ့နိုင်ငံသားရောက်ကျွန်တော်တို့ညီကိုမောင်နှမတွေအတွက်တာတီးလူရဲ့အိမ်ပြန်ချိန်တချင်းလေးကိုတောင်းဆိုပါရစေ။ကျွန်တော်ကတော့VOA မနက်ပိုင်းစီစဉ်ပဲအမြဲနားထောင်ဖြစ်ပါတယ
်။ဟုတ်ကဲ့ကိုမျိုးညွအောင်ကဒီသချင်းလေးတောင်းဆိုတဲ့အတွက်ကျွန်မကျေးဇူးတင်ပါတယ်။ဒီသချင်းလေးကိုတစ်ခါမှနားမထောင်ဘူးလို့နောက်ထောင်ကြည့်ပြီးတော့သဘောကျမိပါတယ်။ဒီမှာကိုမျိုးညွအောင်ကအိမ်ပြန်ချိန်သချင်းထုတ်လွှင့်ပေးပါလို့ရေးလာပေမဲ့လည်းဒီသချင်းရှာကြည့်လိုက်တော့သချင်းနာမည်ကအိမ်ပြန်မယ်ဆိုတာပဲတွေ့ပါတယ်။တာလီလူကတခြားအဆိုတော်နှစ်ယောက်နဲ့ပေါင်းပြီးတော့တကီးအဖွဲအနေနဲ့တည်ဆိုထားတာပါ။သူတယောက်ထဲလဲအဲ့ဒီတချင်းကိုအပြင်ကဖျော်ဖြေပွဲတွေမှာတီးဆိုပြထားတာတွေ online မှာတွေ့ရပါမယ်လေအတန်အရေးသွေးမကောင်းတဲ့အတွက်ကြောင့်မလို့၃ယောက်ပေါင်းပြီးတော့ဒီစုထားတဲ့တခြင်းလေးကိုပဲထုတ်လွှင့်ပေးလိုက်ပါတယ်ရှင်ဒီအိပ်ပြန်မယ်ဆိုတဲ့တခြင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်ကြပါစေနော်နားဆင်ကြပါဦးဖွဲ့တည်ဆိုထားတဲ့အိမ်ပြန်မယ်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းငွေတွေနဲ့ညပိုင်းနဲ့တင်းလာနဲ့မနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဗီဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ကျမတို့ VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
အခုဆက်ပြီးထူးခြားဆန်းပြားသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်အမေရိကန်နိုင်ငံကဆက်ရုပ်ကုမ္ပဏီတစ်ခုဟာတိုးထိမ့်မှုအတွက်ခွေးဆက်ရုပ်တကောင်ကိုတီထွင်လိုက်ပါတယ်။အစ္စရေးနိုင်ငံကတီထွင်သူတွေဟာနှာခေါင်းစည်းမဖြုတ်ဘဲအစာစားလို့ရတဲ့နှာခေါင်းစည်းတစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ညံ့နဲ့မက်ခင်ပြူထွေးတို့ကတင်ဆက်ထားပါတယ်။ American ဆက်ရုပ်ကုမ္ပဏီ Boston Dynamics ဟာ New Zealand ဆက်ရုပ် software ထုတ်လုပ်တဲ့ Roku ကုမ္ပဏီနဲ့ပူးပေါင်းပြီးတိုးထိမ့်ပေးနိုင်တဲ့ခြေလေးကြောင်းဆက်ရုပ်တကောင်ကိုတီထွင်နေပါတယ်။sport လို့နာမည်ပေးထားတဲ့ဒီတိုးထိန်ခွေဆက်ရုပ်ကိုလုံသားအင်အားနည်းပါတာကိုဖြည့်ရှင်းဖို့အထွတ်နှုန်းခန့်မှန်းနိုင်ဖို့နဲ့စိုက်ပျိုးရေးမှာတိကျတဲ့နည်းပညာတွေသုံးနိုင်ဖို့ရည်ရွယ်ပြီးဖန်တီးလိုက်တာပါကမ္ဘာဘယ်နေရာကမဆိုဒီဆက်ရုပ်ကိုအဝေးကနေထိန်းချုပ်နိုင်ပြီးတော့ကြိုတင်သတ်မှတ်ထားတဲ့အလုပ်တွေခိုင်းလို့ရသလိုလိုအပ်သလိုအခြေအနေအရဖြစ်ပေါ်လာတဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးပြီးသတင်းပို့ကိုင်းလို့လည်းရပါတယ်ကနဦးစမ်းသပ်မှုတွေမှာAmerican အခြေစိုက် Boston Dynamics ကုမ္ပဏီကဒီခွေးဆက်ရုပ်ကလေးမသွားဘူးတဲ့ New Zealand ရဲ့နယ်မြေတွေကိုသွားခိုင်းပြီး Roku Software နဲ့ထိန်းချုပ်ခဲ့တာပါအခုလောလောဆယ်မှာတော့ Singapore နိုင်ငံမှာစမ်းသပ်မှုတွေလုပ်နေပြီးအများပြည်သူတွေတယောက်နဲ့တယောက်ခက်ခော်ခွာနေဖို့အတွက်ဘန်းကျန်ထဲမှာ Loud Speaker နဲ့ Light Lamp တတိပေးနေပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုကကံကောင်းတဲ့ချက်အကောင့်ချောင်းကတော့ကုန်တင်လေယာဉ်နှစ်ဆင်းနဲ့ Iowa ပြည်နယ်ကနေကယ်လီဖိုးနီးယားပြည်နယ်ဘီးမဲ့ခြံထဲရောက်သွားခဲ့ပါပြီ။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်စားသောက်ဆိုင်တွေပိတ်ထားလိုက်ရပြီးဝယ်လိုအားမရှိတဲ့အတွက်ကျပ်ဥစည်းတွေကျကုန်ပြီးတော့အိုင်အိုဝါကလယ်သမားတွေအနေနဲ့ချက်တွေကိုအစာဆက်ကျွေးထားနိုင်ဖို့အစာဖူးကလည်းမတက်နိုင်သလိုချက်တွေကိုထားဆရာနေရာကလည်းမရှိပါဘူး။ဒါကြောင့်မလို့အိုင်အိုဝါပြည်နယ်မှာချက်တွေနဲ့ဝက်တွေကိုတသက်တသာနဲ့တည်သွားအောင်တက်နေရတာပါ။
အခုချက်အကောင်တစ်ထောင်ကတော့ Animal Place သိရိစံကက်တင်ရေးပရိဒအဖွဲ့တစ်ခုကကက်တင်ခဲ့တာဖြစ်ပါတယ်။ပုံမှန်အဖြစ်ကတော့ဒီအဖွဲ့ဟာကယ်လီဖိုးနီးယားပြည်နယ်အတွင်းကမလူကျင်တဲ့သိရိစံတွေကိုပဲထရက်ကားနဲ့သွားရောက်ခေါ်ဆောင်ကက်တင်လေးရှိပေမဲ့လို့အခုတစ်ခေါက်မှာကတော့အလူငွေဒေါ်လာ1000နဲ့ချီပြီးလက်ခံရရှိတဲ့အတွက်အမေရိကန်ပြည်အောင်စုလေပိုင်းမှာရှိတဲ့ Iowa ပြည်နယ်အထူးလေရင်နဲ့သွားရောက်ခေါ်ဆောင်ခဲ့တာပါ။ဒီချက်တွေရဲ့ကျမ်းမာရေးကိုစစ်ဆေးပြီးရင်တော့ချက်တွေကိုမွေးစားခြင်းတဲ့သူတွေမွေးနိုင်အောင်လုပ်ပေးမယ်လို့ဒီအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကပြောပါတယ်ရှင
်။အစ္စရေးနိုင်ငံကကြီးထွင်သူတွေဟာကိုရိုနာကပ်ရောဂါကာလအတွင်းနှာခေါင်းစည်းမချွတ်ဘဲအစာစားနိုင်မဲ့နှာခေါင်းစည်းတစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီပစ္စည်းကြောင့်စားသုံးသူတွေအနေနဲ့စားတောက်ဆိုင်မှာစားတောက်တဲ့အခါပိုးကူးဆက်ဖို့အလားအလာလျော့နေစေမှာပါ။အဲ့ဒီနှာခေါင်းစည်းကအပေါက်လေးဟာစပိန်ဘရိတ်လိုမျိုးကျိုးတစ်ချောင်းနဲ့ထိန်းချုပ်ရတာဖြစ်ပြီးတော့စားကန်နီးကြရင်ကျိုးနဲ့ထိန်းချုပ်ထားတဲ့လက်ကင်လေးကိုညှစ်လိုက်တဲ့အခါနှာခေါင်းစည်းကပွင့်သွားပြီးအစာအစာကိုပါဇက်ထဲထည့်လို့ရတာပါ FT Pass ကုမ္ပဏီကစီစဉ်တာဖြစ်ပြီးနောက်ကျရင်အစာအတော့ပါဇက်နာရောက်လာရင်နှာခေါင်းစည်းကိုအလိုလျောက်ပွင့်သွားအောင်စီစဉ်ပေးမှဖြစ်တယ်လို့လက်နဲ့ထိန်းချုပ်နိုင်အောင်လည်းစီစဉ်ပေးမယ်လို့ကုမ္ပဏီဒူးဥက္ကဋ္ဌကပြောပါတယ်လောလောဆယ်မှာတော့အတုံးခဲရီစားတော့ရမှာအဆင်ပြေပေမဲ့လည်းရေခဲမုတ်လို့အနှစ်ရေများများပါတဲ့အစားအသောက်တွေစားတော့ရမှာတော့ပေးပွားကုန်မဲ့အလားအလာရှိပါတယ်။ဒီနှာခေါင်းစည်းပုံစံအတွက်မှတ်ပုံတင်ပြီးသားဖြစ်သလိုလာမဲ့လအနည်းငယ်အတွင်းမှာထုတ်လုပ်သွားမယ်လို့ကုမ္ပဏီကပြောပါတယ်။နှာခေါင်းစည်းတစ်ခုကိုအမေရိကန်ဒေါ်လာ85ပြားကနေ3ဒေါ်လာနီးပါးအထိဈေးသတ်မှတ်ရောင်းချဖို့လဲစီစဉ်ထားပါတယ်။
နေကနေညပိုင်းအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပဲဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကကြီးညာပေးမှာဖြစ်ပါတယ်မေဂန်ပြည်တော်စုညောက်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကြောင့်နေထိုင်လူသေဆုံးမှုနှုန်းဟာ100အောက်ကိုကျဆင်းလာခဲ့ပါတယ်ဒါဟာမတ်လ24ရက်နေ့ကစပြီးတော့ညောက်ပြည်နယ်မှာနေထိုင်လူသေဆုံးမှုနှုန်းပထမဆုံးချိန်100အောက်ကိုကျဆင်းလာခဲ့တာဖြစ်ပါတယ်အချိန်ထဲမှာပဲဗိုင်းရပ်စ်စတင်ဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံမှာဆိုရင်လည်းမနေ့စနေနေ့ကနောက်ထပ်ဗိုင်းရပ်စ်ကူးစက်မှုအသင့်မရှိခဲ့တာကြောင့်ဒါဟာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ပတ်သက်ပြီးစတင်သတင်းထုတ်ပြန်ခဲ့တဲ့ဇန်နဝါရီလကစပြီးတော့ပထမဆုံးအချိန်နောက်ထပ်ကူးစက်မှုမရှိတာပါကမ္ဘာတော်မှာတော့ဗိုင်းရပ်စ်ကူးစက်မှုစုစုပေါင်း 5.3 သန်းကျော်နဲ့တည်ဆုံးသူ 3,400 ကျော်ရှိသွားခဲ့ဖြစ်ပါတယ်ခင်ဗျာရုရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်လွန်ခဲ့တဲ့24နာရီတွင်လူ153ယောက်သေဆုံးခဲ့ပြီးတော့သေဆုံးသူစုစုပေါင်း 3,541 ယောက်ထပ်မံရှိသွားပြီဖြစ်တယ်လို့ရုရှားနိုင်ငံကပြောပါတယ်။ဒါပြင်နောက်ထပ်ဗိုင်းရပ်စ်ကူးစက်မှု 8,599 ယောက်ရှိတာကြောင့်အခုဆိုရင်ရုရှားနိုင်ငံဟာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 3,400 ကျော်ရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။အာရှဘက်မှာတော့စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ948ယောက်ထပ်မံတွေ့ရှိခဲ့တယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကဒီနေ့မှပြောလိုက်ပါတယ်။ဒါကြောင့်အခုဆိုရင်စင်ကာပူမှာယောဂါကူးစက်ခံသူစုစုပေါင်း 32,600 ကျော်ရှိသွားခဲ့ပြီဖြစ်ပါတယ်။မလေးရှားမှာတော့နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ60ကျော်ရှိပြီးစုစုပေါင်းယောဂါကူးစက်ခံသူ 9,200 ကျော်ရှိတယ်လို့မလေးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်ခံထားတဲ့သူနောက်ထပ်မတွေ့ရဘူးလို့ကျန်းမာရေးဝန်ကြီးဌာနကဒီကနေ့မနက် 9:00 နာရီမှာသတင်းထုတ်ပြန်ထားပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်ဒုတိယကြိမ်လူမြင်ကွင်းကနေ3ပတ်ကြာပျောက်ကွယ်နေတာကြောင့်ကျမကြီးနဲ့ပတ်သက်တဲ့ထင်ကြီးပေးပြောဆိုမှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်အစည်းအဝေးတစ်ခုကိုဥဆောင်ကျင်းပခဲ့တဲ့အကြောင်းတနင်္ဂနွေနေ့ကနိုင်ငံပိုင်မီဒီယာမှာဖော်ပြခဲ့ပါတယ်။အစည်းအဝေးတွင်နျူကလ িয়ার စစ်ပွဲအန္တရာယ်ဟန်တာရေးအစီအစဉ်ကိုတိုးချဲ့ရေးကိစ္စနဲ့ပါဝင်တယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။ဟောင်ကောင်မှာမျိုးသားလုံခြုံရေးဥပဒေတစ်ပြားထမ်းဖို့စိုးပြူးချက်ပေါ်ကန့်ကွက်နေကြတဲ့ဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကမြေယူပုံးတွေငရုတ်ကောင်းရီတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။လုံခြုံရေးဥပဒေမူကြမ်းဟာဟောင်ကောင်ရဲ့လွတ်လပ်ခွင့်တွေကိုထိခိုက်နိုင်တယ်ဆိုပြီးလူပေါင်းရာနဲ့ချီဆန္ဒပြခဲ့ကြတာပါခွဲထွက်ရေးနဲ့အပြည့်အမောင်းလှုပ်ရှားမှုတွေပြည်ပဂျာဝန်ဆွတ်ဖက်မှုတွေနဲ့အကြမ်းဖက်မှုတွေကိုတားဆီးကာကွယ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ဟောင်ကောင်မှာလုံခြုံရေးဥပဒေတည်ပြထမ်းဖို့တရုတ်နိုင်ငံကလွှတ်တော်မှာတောက်ကြနေကဆိုပြခဲ့တာဖြစ်ပါတယ်ခင်ဗျာဒီနေ့ကနေ့ညဘက်အစီအစဉ်တွေကတော့ဒီလောက်ပါပဲ COVID-19 ရေပေါ်အခြေအနေအရဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုလက်လော့ယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအထိစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA စီစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ရန်နိုင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.